Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ် January 28ရက်နေ့စနေနေ့မနက်ဖြန်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့အတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာပါရှင်ကျွန်မအခင်ပြတ်တက်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲပြောပြပေးမှာပါယူကရိန်းကိုအနောက်နိုင်ငံတွေကစစ်ရေးအကူအညီတွေတိုးပေးခဲ့တဲ့နောက်မှာရုရှားဘက်ကနေစစ်ဆင်ရဲမှုပုံစံဟာပြောင်းလဲလာတယ်လို့ EU ဥရောပသမဂ္ဂကပြောကြားလိုက်ပါတယ်လူမှုကွန်ရက်မီဒီယာတွေမှာအမုန်းတရားတွေပွားအောင်လို့မလုပ်ကြဖို့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူဒရက်စ်ကတိုက်တွန်းလိုက်ပါတယ်ရိုဟင်ဂျာတွေနေရပြန်ရေးအတွက် OIC Islamic Council ကိုဘင်္ဂလားဒေ့ရှ်ကကိုကြီးတောင်းလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကုဆောင်မှုကြောင
့်ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုသတင်းတွေအပြီးမှာတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မြင်မြန်ချက်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ
်ဖေဖော်ဝါရီလ2021နောက်ပိုင်းမှာတော့ဒီသတင်းမီဒီယာကပရိုပဂန်ဒါဘက်ကိုသွားတယ်ဝါရဖြန့်ချီရေးဘက်ကိုသွားကြတော့တချို့အရာတွေကသတင်းလို့အသွင်ဆောင်းထားပြီးမဲ့တကယ်တော့သတင်းမဟုတ်ဘူးပေါ့
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်နှစ်နှစ်အကြာကာလအတွင်းဆုပ်ယူလာတဲ့သတင်းမီဒီယာအခြေအနေတွေကိုတင်ဆက်တဲ့အထူးအစီအစဉ်မှာအပြည့်အစုံကိုမကြာမီပဲနားတော်တာဆင်ရပါမယ်။အဲ့ဒီနောက်မြန်မာအရေးဟာအာဆီယံနဲ့သူ့ရဲ့မဟာမိတ်တွေအကြားအခက်အခဲတစ်ခုဖြစ်လာနေပါတယ်။ဒါအပြင်အလုတ်ကမ်းလမ်းစာနဲ့ပူးတွဲလျှောက်ထားရင်နိုင်ငံကူးလက်မှတ်ထုတ်ပေးမယ်လို့မြန်မာအလုတ်သမားရေးဌာနကပြောဆိုပါရတယ်။အဲ့ဒီလိုသတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေကိုလည်းထုတ်လွှင့်ပေးမှာပါ။အဲ့ဒီနောက်မှာတော့အမျိုးသမီးကန္တာသုဒ္ဓဆောင်နဲ့အမေရိကန်တခွင်သိပ္ပံနဲ့ဤပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာပါ။အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်တို့တင်ပြပေးပါမယ်ခင်ဗျာ
။ယူကရိန်းကိုအနောက်နိုင်ငံတွေကစစ်ရေးအကူအညီတွေတိုးမြှင့်ပေးအပ်ခဲ့တဲ့နောက်မှာရုရှားရဲ့စစ်ဆင်ရဲမှုပုံစံဟာပြောင်းလာနေပြီးတော့အရင်ကအထူးစစ်ဆင်ရေးအဖြစ်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုပြီးတိုက်ခိုက်နေရတာကနေအခု NATO စစ်မဟာမိတ်အဖွဲ့နဲ့အနောက်နိုင်ငံတွေကိုတိုက်ခိုက်တဲ့အနေအထားမျိုးဖြစ်လာတယ်လို့ EU ဥရောပသမဂ္ဂရဲ့နိုင်ငံရေးဌာန EEAS အကြီးအကဲစတက်ဖန်နိုဆန်နီနိုကတိုကျိုမှာတောက်ချန်နေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ
် I think that this latest development in terms of arms supply is just an evolution
အခုနောက်ဆုံး Ukraine အတွက်လက်နက်တွေပေးပို့မှုကနေယူကရိန်းတိုက်ပွဲအခြေအနေတွေပြောင်းလာနေတာဖြစ်ပြီးတော့ရုရှားဘက်ကအရင်လိုမဟုတ်ဘဲနဲ့တိုက်ခိုက်မှုပုံစံကိုပြောင်းလာတာတွေ့ရပါတယ်။သူတို့ဟာစစ်ရေးပြစ်မှတ်တွေကိုရောအရေးပါတဲ့အခြေခံအဆောက်အအုံတွေကိုပါမတိုက်ခိုက်ကြတော့ဘဲမျိုးကြီးတွေယူကရိန်းပြည်သူတွေနဲ့နိုင်ငံသားတွေကိုပြစ်မှတ်ထားလာတာဖြစ်တဲ့အတွက်ယူကရိန်းနိုင်ငံသားတွေသူတို့ကိုသူတို့ခုခံကာကွယ်ခွင့်ပေးတယ်လို့ဖြစ်လာပါတယ်လို့ပြောသွားတာပါ။ရုရှားရဲ့အင်အားကြီးတဲ့စစ်လက်နက်တွေကိုတွန်းလှန်နိုင်မှုအတွက်American နဲ့ Germany တို့ကဒီသတင်းပတ်ထဲမှာပဲ Ukraine အတွက်စစ်မြေပြင်သုံးတန့်ကားတွေပေးမယ်လို့ကြေညာခဲ့ပြီးတဲ့နောက်မှာ EU ကလည်းအခုလိုပြောကြားလိုက်တာပါ Russia က Ukraine ရဲ့နေရာအများအပြားကို missile ဒုံးကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အတွက်ဂျာတဘရီနေမှာ12ဦးသေဆုံးခဲ့တယ်လို့တောက်ချာနေမှာတော့နောက်ထပ်10ဦးသေဆုံးရပါတယ်ပြီးတော့ဒါဇင်နဲ့ချီပြီးဒဏ်ရာတွေရခဲ့တဲ့အတွက်အခုလိုတုံ့ပြန်ပြောဆိုလိုက်တာလည်းဖြစ်ပါတယ်အနောက်နိုင်ငံတွေကအကူအညီတွေထပ်ပြီးတော့ပေးနေတာဟာစစ်ပွဲအရှိန်မြင့်မှမဟုတ်ဘဲနဲ့ယူကရိန်းနဲ့သူတို့ကိုသူတို့ခုခံကာကွယ်ခွင့်ရဖို့ဖြစ်တယ်လို့လည်းပြောပါတယ်။ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကတော့ယူကရိန်းအတွက်တင့်ကားတွေပါဝင်လက်နက်ပစ္စည်းအကူအညီတွေပေးမဲ့နိုင်ငံတွေတိုးလာတာကိုကျေးဇူးတင်တယ်လို့ပြောကြားခဲ့တယ်လို့အင်အားကြီးတဲ့ရုရှားရဲ့တိုက်ခိုက်မှုကိုတွန်းလှန်ဖို့အတွက်တင့်တော်တဲ့လက်နက်တော်လိုအပ်တယ်လို့ပြောကြားခဲ့တာဖြစ်ပါတယ
်။အီရန်နိုင်ငံနဲ့ဆက်နွယ်နေတဲ့အရှေ့ဥရောပတိုက်သားတွေပါဝင်တဲ့ရာဇဝတ်ဂိုင်းအဖွဲ့ဝင်3ဦးဟာအီရန်နယ်ပေါ်အမေရိကန်နိုင်ငံသားလူခွင့်ရလှူချသူလည်းဖြစ် VOA ပါရှန်ဌာနရဲ့ရုပ်မြင်သံကြားတင်ဆက်သူအမျိုးသမီးတူလည်းဖြစ်တဲ့မစီအလီနာချက်ကိုလှုပ်ကြံတပ်ဖြတ်ဖို့ကြိုးပမ်းရာမှာပါဝင်ပတ်သက်နေတယ်လို့အမေရိကန်တရားရေးဌာနကတောက်ကြနေမှာပြောဆိုလိုက်ပါတယ်အသက်43နှစ်အရွယ်အီရန်နိုင်ငံသားရာဖတ်အမီရာအသက်38နှစ်အရွယ်ချက်နိုင်ငံသားပိုလက်အာမရာနဲ့နယူးယောက်ပြည်နယ်ယုန်ကာမာနေထိုင်သူအသက်24နှစ်အရွယ်ခါလစ်မဟဒီယပ်တို့3ဦးဖြစ်ပြီးသူတို့အားလုံးကိုဖမ်းဆီးထားကြောင်းနဲ့လူသားမှုငွေကြေးခဝါချမှုတွေနဲ့တရားစွဲဆိုထားတယ်လို့ရှစ်နေကျုံမာရစ်ဂါလန်ကပြောကြားပါတယ်။အမေရိကန်ပြည်ထောင်စုဟာနိုင်ငံသားတွေအနေနဲ့ဖွဲ့စည်းပုံစည်းမျဉ်းနဲ့နိုင်ငံသားအခွင့်အရေးတွေရငြိမ်းချမ်းစွာလှုံ့ဆော်တာတွေကိုအကာအကွယ်ပေးပါတယ်။ဒီလိုဒီမိုကရေစီအခွင့်အရေးတွေနဲ့အညီ တရားဥပဒေစိုးမိုးရေးနဲ့ကာကွယ်စောင့်ရှောက်မှုတွေကိုဖျက်လို့ဖျက်ဆီးလို့ဖို့အာဏာရှင်လူတစုရဲ့ကြိုးပမ်းမှုကိုလုံးဝတိခတ်မှာမဟုတ်ဘူးလို့လည်းရှင်းနေကြောက်ကပြောဆိုခဲ့ပါတယ်။မစီအလီနာဂျာဟာ VOA ပါရှန်ဌာနမှာအပတ်စဉ်ရုံးမြင့်တန်ကြားအစီအစဉ်တင်ဆက်နေပြီးအီရန်နိုင်ငံကလူ့အခွင့်ချိုးဖောက်မှုတွေကိုတင်ပြသူဖြစ်ပါတယ်။သူကိုလုံခြံတပ်ဖြတ်ဖို့အချင်းချင်းကြံစီခဲ့ပါတယ်။အီရန်နိုင်ငံသားရာဖာအမီရာကိုအမေရိကန်ပြင်ပမှာဥပဒေနဲ့အညီဖမ်းဆီးခဲ့ကြောင်းနဲ့အမရာကိုလည်းဇန်နဝါရီလ၄ရက်နေ့ကချက်နိုင်ငံမှာဖမ်းဆီးခဲ့ပြီးအမေရိကကိုလွှဲပြောင်းယူမှာဖြစ်တယ်လို့ရှင်းနေချုပ်ကပြောဆိုပါရတယ်။မဟာဒီယပ်ကိုတော့ဇူလိုင်လတည်းတုန်းကမစီအနီလာဂျာအနီမှာတိုက်ခိုက်ရေးမောင်းမြန်တနတ်တလက်နဲ့အတူဖမ်းဆီးမိခဲ့ပါတယ
်။ဆိုမာလီယာနိုင်ငံမြောက်ပိုင်းဝေးလံခံဖျားတဲ့ဒေသမှာအမေရိကန်ထူးတပ်ဖွဲ့ရဲ့စစ်စင်ရေးကနေIS Islamic စစ်တွေးကြွအဖွဲ့ခေါင်းဆောင်တူဦးဖြစ်တဲ့ Bilal El Sudani တည်ဆုံးခဲ့တာကိုဆိုမာလီယာအစိုးရကကြိုဆိုလိုက်ပါတယ်။ဒီ IS အဖွဲ့ဟာ El Shabab အဖွဲ့လိုပဲဆိုမာလီယာအတွက်အဓိကအန္တရာယ်ပေးနေတဲ့အဖွဲ့တစ်ခုဖြစ်ပြီးတော့သူတို့ရဲ့အဖွဲ့ခေါင်းဆောင် El Sudani ကတော့အလွန်အန္တရာယ်ကြီးတဲ့အကြမ်းဖက်သမားတူဖြစ်တယ်လို့ဆိုမာလီယာသမ္မတ Hassan Sheikh Mohamed ရဲ့အမျိုးသားလုံခြုံရေးအကြံပေးဖြစ်တဲ့ Hussein Sheikh Ali ကပြောပါတယ်။ဒီအဖွဲ့ဟာဆိုမာလီယာအတွက်ကောအရှေ့အာဖရိကအတွက်ပါအန္တရာယ်ရှိတယ်လို့လည်းပြောပါတယ်။အမေရိကန်ထူးတပ်ဖွဲ့တွေဟာဆိုမာလီယာနိုင်ငံဘာရီဒေသမှာရှိတဲ့ကယ်မစ်ကတ်တောင်တန်းတွေကရှုပ်ထွေးတဲ့ဂူတွေထဲမှာအခြေစိုက်ပြီးလှုပ်ရှားနေတဲ့ IS အဖွဲ့ရဲ့ငွေကြေးတာဝန်ခံ El Sudani ကိုပြစ်မှတ်ထားတဲ့စစ်စင်ရေးမှာသူနဲ့အတူအဖွဲ့ဝင်10ဦးတည်ဆုံးခဲ့တယ်လို့အမေရိကန်အစိုးရကပြောပါတယ်။ဒီစစ်စင်ရေးမှာအရသာတယောက်မှထိခိုက်တည်ဆုံးမှုမရှိဘူးလို့လည်းပန်ဒဂန်စစ်ဌာနချုပ်စီးရေးတာဝန်ခံကပြောပါတယ်။သူတို့ကိုလက်ရဖမ်းဆီးဖို့စူးစမ်းတယ်မှမအောင်မြင်ခဲ့ဘူးလို့လည်းပြောပါတယ်။အမေရိကန်ကာကွယ်ဝင်ကြီး Lloyd Austin ကလည်းအခုစစ်စင်ရေးဟာအမေရိကန်နဲ့သူ့မဟာမိတ်နိုင်ငံတွေအတွက်လုံခြုံမှုပိုးပြီးတော့ရှိလာစေမယ်လို့ဒါအပြင်ပြည်တွင်းနဲ့ပြည်ပရဲ့အမေရိကန်နိုင်ငံသားတွေအတွက်အကြမ်းဖက်ချင်းချောက်မှုအန္တရာယ်ကာကွယ်ပေးဖို့တန်တိထန်ချတဲ့ထားတဲ့အတိုင်းဆောင်ရွက်နေတာဖြစ်ပါတယ်လို့ပြောပါတယ်။
လူမှုကွန်ရက်စာမျက်နှာတွေနဲ့အဲ့ဒီအပေါ်မှာကြော်ညာသူတွေဟာလူမျိုးဘာသာနဲ့လိင်ပိုင်းဆိုင်ရာခွဲခြားမှုအစွန်းရောက်အောင်လှုပ်ဆောင်သူတွေထဲမှာကြံရပါအဖြစ်ပါဝင်နေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတောက်ကြနေတဲ့ကဂျူးလူမျိုးတွေအသက်ခံခဲ့ရတဲ့နိုင်ငံတကာဟိုလိုကော့အောက်မေ့ဝဲအခမ်းအနားမိန့်ခွန်းမှာထည့်သွင်းပြောကြားသွားခဲ့ပါတယ
် We know how easily hate speech turns to hate crime.Or verbal violence breeds
သူတို့ဟာအကျိုးအမြတ်အတွက်အစွန်းရောက်ဝါဒကိုအ ਨੇ စုကနေအဓိကရေပန်းစားလာအောင်အထိတွန်းပို့နေတာဖြစ်ပါတယ်လို့အတွင်းရေးမှူးချုပ် Gutierrez ကပြောဆိုထားတာပါအမုံတရားကိုတိုးပွားအောင်လုပ်ပြီးလူမှုကွန်ရက်အသုံးပြုသူတွေဆွဲလန်းနေအောင်လှုပ်ဆောင်ပါတယ်ဒီလိုနည်းနဲ့သူတို့လုပ်ငန်းတွေကိုလှုပ်ဆောင်နေတယ်လို့လည်းပြောဆိုပါတယ်ဒါကြောင့်လူမှုကွန်ရက်ကုမ္ပဏီတွေအနေနဲ့တာဝန်ယူမှုရှိဖို့နဲ့ပွင့်လင်းမြင်သာမှုရှိဖို့အတွက်သက်ဆိုင်ရာအစိုးရတွေဥပဒေပြုသူတွေအပွဲအစည်းတွေအနေနဲ့စီမင်းဥပဒေတွေပြဋ္ဌာန်းလုံဆောင်ကြဖို့ကိုလည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းပါတယ်။အမုံစကားတွေဟာအမုံကိုအခြေခံတဲ့ယာစွဲမှုတွေအဖြစ်အလွယ်တကူပြောင်းလဲသွားနိုင်တယ်ဆိုတာကျွန်တော်တို့သိပြီးသားပါ။ဗဇက်ကနေအကြမ်းဖက်ပြောဆိုတာကနေကိုတိလက်ရောက်ကျူးလွန်တဲ့အထိအကြမ်းဖက်မှုတွေအဖြစ်ပြောင်းလဲသွားတတ်ပါတယ်။မတူကွဲပြားမှုတွေနဲ့အတူတကွရှင်တွဲနေထိုင်ကြတဲ့ဆိုတာတွေကိုလည်းအားနည်းသွားစေတာကိုကျွန်တော်တို့သိကြပြီးသားဖြစ်ပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီဂူတာရက်စ်ကဟိုလိုကော့အမှတ်တရနေ့မှာပြောဆိုခဲ့ပါတယ်ခင်ဗျာ
ဗီအိုအေအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 933နဲ့9383ပိုင်းထိုမီတာ49 kHz 6153ပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာလာရောက်ပြီးခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးအတွက်အကူအညီတွေပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရက OIC Islamic Council ကိုပန်ကြားလိုက်ပါတယ်Algeria နိုင်ငံမှာကျင်းပနေတဲ့ PUIC Islamic Council အဖွဲ့ဝင်နိုင်ငံတွေကလွှတ်တော်အမတ်တွေရဲ့တောက်ကြနေအစည်းအဝေးကိုတက်ရောက်လာတဲ့ Bangladesh ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်လွှတ်တော်ရေးရနဲ့တရားရေးဝန်ကြီးဌာနလွှတ်တော်အမြဲတမ်းကော်မတီအကြီးအကဲ Shahid Duzaman Saga ကကြေညာချက်ထုတ်ပြန်ပြီးပြောကြားလိုက်တာဖြစ်ပါတယ်။ PUIC ရဲ့48ကျင်းမြောက်အစည်းအဝေးကို Bangladesh လွှတ်တော်အမတ်3ဦးတက်ရောက်ခဲ့ပါတယ်။ဒီချိန်ထဲမှာပဲဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေနဲ့သူတို့ခိုးလုံရနေရာတွေကဒေသခံတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ရေးအတွက်ရန်ပုံငွေတွေကိုချထားပေးဖို့2023ခုအတွက်ပူးတွဲတုံ့ပြန်ဆောင်ရွက်ရေးအစီအစဉ်ကို ဘင်္ဂလားဒေ့ရှ်အစိုးရက UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးနဲ့လက်တွဲပြီးအလှူရှင်မိတ်ဆွေတွေကိုချပြတော်မယ်လို့ UNHCR ရဲ့ဘင်္ဂလားဒေ့ရှ်ဌာနကိုယ်စားလှယ် Johannes van der Glo ကပြောပါတယ်လိုအပ်တဲ့ငွေပမာဏဟာအမေရိကန်ဒေါ်လာ186တန်းရှိပြီးတော့အဲ့ဒါကိုတောင်းခံထားတာဖြစ်ပြီးတော့ဒီထဲမှာ68တန်းကဘာဆန်ချာကျွန်းကဒုက္ခသည်စခန်းလေပတ်နိုင်မှုအတွက်ဖြစ်တယ်လို့လည်းပြောပါတယ်ရိုင်ဂျာဆိုတဲ့အမည်ကိုလက်မခံတဲ့မြန်မာစစ်ကောင်စီကတော့ရိုင်ဂျာရဲ့နေရာပြောင်းရေးနဲ့ပတ်သက်ပြီးစီစစ်လက်ခံမယ်လို့ပြောကြားထားတာပါ။ဒါပေမဲ့2021ကလေးကစစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာတည်ငြိမ်မှုမရှိဘဲဖြစ်နေတဲ့အတွက်မကြာခင်ကာလတွေအတွင်းမှာတော့ရိုင်ဂျာတွေဟာပင်လယ်ပြင်ကိုလှေငယ်ရင်းနဲ့ကျော်ဖြတ်ပြီးမလေးရှားဘက်ကိုသွားနိုင်ဖို့အတွက်ကြိုးစားမှုတွေတိုးလာနေပါတယ
်။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ဟာတောင်ကိုရီးယားနိုင်ငံကိုလာမဲ့တင်းလာနေမှာရောက်ရှိမှာဖြစ်ပြီးတောင်ကိုရီးယားအဓိကစိုးရိမ်ပူပန်နေတဲ့နျူကလ িয়ার ထိရိုက်ခေါ်အမေရိကန်ရဲ့နျူကလ িয়ার လက်နက်နဲ့အကာအကွယ်ပေးမှုကိစ္စဟာအဓိကဆွေးနွေးမဲ့ကိစ္စဖြစ်လာနိုင်တယ်လို့လေ့လာသူတွေကပြောဆိုနေပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဟာတောင်ကိုရီးယားတမန္တနဲ့လည်းတွေ့ဆုံမယ်လို့မျှော်လင့်ရကြောင်းတောင်ကိုရီးယားသတင်းဌာနကဖော်ပြပါတယ်။ဒီလအစောပိုင်းတုန်းကတော့တောင်ကိုရီးယားသမ္မတယွန်ဆုယိုးဟာမြောက်ကိုရီးယားနဲ့ပတ်သက်တဲ့လုံခြုံရေးဆိုင်ရာအခြေအနေတွေစိုးတက်ဆိုးလာရင်တောင်ကိုရီးယားအနေနဲ့အမေရိကန်ရဲ့နျူကလ িয়ার လက်နက်တွေပြန်လည်ထားရှိဖို့ကိုတောင်းဆိုတာဒါမှမဟုတ်ကိုပိုင်နျူကလ িয়ার လက်နက်ထုတ်လုပ်တာစတာတွေလှုပ်ဆောင်လှုပ်ကောင်းလုပ်မယ်လို့ပြောဆိုခဲ့ပါတယ်။အမေရိကန်ကတောင်ကိုရီးယားမှာချထားတဲ့နျူကလ িয়ার လက်နက်တွေကို1990ကျော်နှစ်တွေကပြန်လည်ရုပ်သိမ်းသွားခဲ့ပါတယ်။ပြီးခဲ့တဲ့ကြာသပတင်းတွေတုန်းကတော့ပင်တဂွန်ပြောရေးဆိုခွင့်ရှိသူဆာဘရီနာဆင်းကတော့ကာဘွေးဝင်ကြီးအော့စတင်ရဲ့ခီးစဉ်ဟာဒေသတွင်းနဲ့တောင်ကိုရီးယားရဲ့လုံခြုံရေးအတွက်အမေရိကန်ရဲ့ခိုင်မာတဲ့တန်တိတ်တန်ကိုဖော်ပြတာဖြစ်တယ်လို့ပြောဆိုပါတယ်။ပြီးခဲ့တဲ့လပိုင်းနေ့တဲတုန်းကတော့အမေရိကန်နဲ့တောင်ကိုရီးယားပူးတွဲစီလေ့ကျင့်တာတွေပြုလုပ်ခဲ့ပြီးနျူကလ িয়ার ဘုံးကျဲလေယာဉ်တွေနဲ့လေယာဉ်တင်သင်္ဘောတွေအပါအဝင်မဟာဗျူဟာမြောက်စစ်ရန်ရာတွေမကြာခဏတောင်ကိုရီးယားကိုလာရောက်ချထားဖို့ကိုသဘောတူခဲ့ကြပါတယ
်။အမေရိကန်နိုင်ငံမှာ Omicron COVID မျိုးစိတ်သစ် XBB 1.5 ကူးစက်မှုအများဆုံးဖြစ်နေပြီးတော့ဒီသတင်းဖတ်ထင်မှာပဲကူးစက်မှုအားလုံးကိုကြည့်ရင်ဒီမျိုးစိတ်ကူးစက်ခံရသူရာခိုင်နှုန်း60%ကျော်နေတယ်လို့ CDC American ကူးစက်ရောဂါဌာနကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုန်ချိန်အထိကတော့ကူးစက်ခံရသူ50ရာခိုင်နှုန်းလောက်ပဲရှိတယ်လို့လည်းပြောပါတယ်။ဒီအမျိုးအစားဟာအောက်တိုဘာလမှာစတွေ့ခဲ့တဲ့ XBB Omicron မျိုးစိတ်ရဲ့မျိုးကွဲတစ်ခုဖြစ်ပါတယ
်။ January 29ရက်နေ့ဂျူးတွေကိုအစုလိုက်ပြုံလိုက်တိုက်ခဲ့တဲ့နိုင်ငံတကာ Holocaust အောက်မေ့ပွဲနေ့အဖြစ်သတ်မှတ်ကျင်းပပါတယ်။ American ပြည်ထောင်စုမှလည်းဒီရက်မှာအောက်မေ့ပွဲအခမ်းအနားကိုအမြဲကျင်းပပါတယ်။ January 29ရက်နေ့ကိုရွေးချယ်သတ်မှတ်ရတာကတော့ပိုလန်နိုင်ငံတောင်ပိုင်းမှာရှိတဲ့ Auschwitz အကြီးဆုံးဂျာမန်နာဇီအကျဉ်းစခန်းမှာချုပ်နှောင်ထားတဲ့ထောင်ပေါင်းများစွာသောဂျူးလူမျိုးတွေကိုရုရှားတပ်တွေကစတင်တွေ့ရှိခဲ့တဲ့1945ခုနှစ် January 29ရက်ကိုအစွဲပြုပြီးသတ်မှတ်ခဲ့တာဖြစ်ပါတယ်။ history.com တမိုင်း website စာမျက်နှာအရအကျဉ်းစခန်းအနီးရောက်ရှိလာတဲ့ရုရှားတပ်တွေဟာအစောပိုင်းမှာ9000လောက်အစာအုပ်ကြီးတွေဟာတိတ်ဆိတ်နေတဲ့အတွက်ဘသူမှမရှိခဲ့ဘူးလို့ထင်ခဲ့ကြပါတယ်။ဒါပေမဲ့အဲ့ဒီအထုတ်ကန်းကြီးတွေထဲမှာအစာရေစာပြတ်လပ်ပြီးပိန်လီနေတဲ့ထောင်ပေါင်းများစွာသောဂျူးတွေနဲ့ပြင်းထန်နေတာကိုတွေ့ရှိခဲ့ရပါတယ်။ဒုတိယကမ္ဘာစစ်အတွင်းဂျူးလူမျိုး6တန်းကျော်လောက်ကိုနာဇီတွေကစနစ်တကျဖမ်းဆီးတပ်ဖြတ်ခဲ့ပါတယ်။သတင်းတွေကိုဂျော်ကင်မျိုးတဲနဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်။ COA ရဲ့စနေနေ့မနေ့ပဲအတန်လွဲစီစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါအခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုစတင်ထုတ်လွှင့်ပါမယ်မြမပတိပက္ခဟာအာဆီယံနဲ့မဟာဗျူဟာမြောက်မိဖက်တွေအကြားဆက်ဆံရေးမှာခလုတ်ကသင်းတစ်ခုဖြစ်လာနေတယ်လို့အာဆီယံရဲ့တရားဝင်မှုအတွက်လဲစင်ကော်ချက်တစ်ခုဖြစ်လာကြောင်းသုံးသပ်သူတွေကထောက်ပြကြပါတယ် VOA အင်ဒိုနီးရှားဌာနရဲ့သတင်းဆောင်မကိုမတ်သိငီထိုက်ကပြောပြပေးမှာပါ
အရှိတောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ဩစတြေးလျ၊နယူးဇီလန်တို့နဲ့လွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်ကိုဒီနှစ်မှာသက်တမ်းတွေ့ရမှာဖြစ်ပါတယ်။2023ခုနှစ်ဩဂုတ်လထဲမှာဒီသဘောတူညီချက်သစ်ရရှိရေးရည်မှန်းထားကြောင်းအာဆီယံကုန်သွယ်ရေးညှိနှိုင်းရေးဆိုင်ရာညွှန်ကြားရေးမှူးဒီနာခါနီဆာရီကပြောပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံတွင်းကလူသားချင်းစာနာမှုဆိုင်ရာပြဿနာတွေလို့ကိစ္စတွေကအခက်အခဲအဟန့်အတအဖြစ်ရှိတယ်လို့လည်းပြောပါတယ်။အကြောင်းကတော့မြန်မာဘက်ကအဲ့ဒီစာချုပ်မှာသဘောတူလက်မှတ်ရေးထိုးမယ်ဆိုရင်ဩစတြေးလျနဲ့နယူးဇီလန်တို့ကလူလားမှာမဟုတ်တာကြောင့်လို့လည်းထောက်ပြပါတယ် မြန်မာပြည်ထနာဟာဆိုရင်အာဆီယံရဲ့တရားဝင်မှုအရေးကိစ္စအခက်အခဲတစ်ခုလည်းဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံဂေဂျာမာတာတက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးပညာရှင်ရန်ဒီ W နန်ယမာကပြောပါတယ
်စကားရမ်းစတဲ့နီအာဆီယံ
လက်ရှိမှာတော့မြန်မာဘက်ကအာဆီယံရဲ့စည်းမျဉ်းတွေကိုလိုက်နာဖို့ဒါမှမဟုတ်လဲလိုက်လျောလာဖို့အာဆီယံအနေနဲ့အောင်မြင်အောင်မဆောင်ရွက်နိုင်ပါဘူး
မြန်မာနိုင်ငံတွင်းပြည်ထနာရေးချောက်တခြားနိုင်ငံအများပြဘက်ကလည်းဆက်ဆံမှုအပြောင်းအလဲတွေဖြစ်လာပါတယ်။ဒီရဲ့ရိုက်ခတ်သက်ရောက်မှုကိုအာဆီယံဟာလည်းအဖွဲ့အစည်းနဲ့ရင်ဆိုင်နေရတာပါ။အာဆီယံအနေနဲ့သူ့ရဲ့မဟာဗျူဟာမြောက်မိတ်ဖက်တွေနဲ့ဆက်ဆံရေးမှာမြန်မာဟာအဟံအတားတစ်ခုဖြစ်လာနေတယ်လို့စင်ကာပူဆိုင်ရာအင်ဒိုနီးရှားသံအမတ်ကြီးဆူရိုပါတိုမိုကပြောပါတယ်။
ပြန်ရဆန်းမြန်မာနိုင်ငံရဲ့ပြဿနာတွေကိုဖြေရှင်းတဲ့နေရာမှာဖြည်းဖြည်းလောင်းလောင်းမူဝါဒမျိုးနဲ့ဆောင်ရွက်လို့ရမှာမဟုတ်ပါဘူး။ဒါပေမဲ့သက်ဆိုင်ရာပဲတီးတီးကိုချင်းခတ်နိုင်ရေးကြိုးပမ်းပြီးတက်နိုင်သလောက်တိုးတိတ်သာဆောင်ရွက်နိုင်မှာပါ။ဒါဆိုရင်တော့ပြဿနာတွေကြီးဖြစ်လာမှာမဟုတ်သလိုမြန်မာအတွက်လည်းအခက်တွေ့စေမှာမဟုတ်ပါဘူး
။ဘယ်ဘက်ကမှမျက်နှာမပြတ်စေပဲပြဿနာတွေအားလုံးကိုကောင်းကောင်းဖြေရှင်းနိုင်မှုမျှော်လင့်ချောင်းလဲသံမတ်ကြီးကထပ်လောင်းပြောပါတယ်။အင်ဒိုနီးရှားလွှတ်တော်အမတ်မူဟမ်မက်ဖာဟန်ကတော့မြန်မာဘက်ကအခိုင်အမာပိုင်ဖြက်လာစေရေးအာဆီယံဘက်ကလိုအပ်နေတာဖြစ်တယ်လို့ထောက်ပြပါတယ်
။မြန်မာကနားစီယခင်ကန်ဘဝ
လုံးလုံးပါဝင်မှုရဲ့ဆိုလိုရင်းကတော့မြန်မာဘက်ကတခြားသူတွေနဲ့အတူလုပ်ငန်းစဉ်မှာပါဝင်ရမှာပါ။ဒီအတွက်အခိုင်အမာပိုင်ဖြက်ချက်ကအရေးကြီးပါတယ်။သူတို့ဘက်ကကတိပြုလာရေးနားချဖို့ကကိစ္စတစ်ခုဖြစ်ပါတယ်။သိကြတဲ့အတိုင်းပဲအာဆီယံဟာဒဏ်ခပိတ်ဆို့မှုချမှတ်လှုပ်ဆောင်နိုင်တဲ့အဖွဲ့ကြီးလည်းမဟုတ်ပါဘူ
း။အာဆီယံရဲ့အလှည့်ကျဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားအနေနဲ့မြန်မာပြည်ထနာဖြည့်ရှင်ရေးမှာစိန်ခေါ်အကဲဆန်းမှုအကြီးအကျယ်ကျုံရမယ်လို့လည်းမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနရဲ့အမှုဆောင်ညွှန်ကြားရေးမှူးရော့ဆေရီဇယ်ဒါမိုရီကပြောပါတယ်။မြန်မာနိုင်ငံကအခြေအနေတွေရဲ့ရှုပ်ထွေးမှုကိုလည်းသူကအခုလိုပြောပါတယ်။
ပြင်ကလူရဲ့မြန်မာတော့အရသားတွေနဲ့စစ်ဆေးရတက်ခတ်မှုဖြစ်နေရှုမြင်ပါတယ်။ဒါပေမဲ့အမှန်တကယ်ကမြန်မာနိုင်ငံတွေကတိုင်းသားဖွဲ့တွေချမ်းမှလည်းပြဿနာတွေရှိနေပါတယ်။ပြဿနာတွေကလက်တွေ့မှာပိုပြီးကျယ်ပြန့်ပါတယ
်။ကမ္ဘောဒီးယားပြဿနာကိုကူညီဖြေရှင်းခဲ့တဲ့အင်ဒိုနီးရှားရဲ့အတွေ့အကြုံကမြန်မာပြဿနာဖြေရှင်းရေးမှာအထောက်အကူဖြစ်နိုင်တယ်လို့အင်ဒိုနီးရှားဘက်ကယူဆချက်ကိုလည်းပြန်လည်သုံးသပ်တင်တယ်လို့ CSIS ရဲ့အမှုဆောင်ညွှန်ကြားရေးမှူးကပြောပါတယ်။မြန်မာနိုင်ငံကပြဿနာဟာကမ္ဘောဒီးယားပြဿနာထက်ပိုပြီးတော့ရှုပ်ထွေးတယ်လို့လည်းသူကထောက်ပြပါတယ်ရှင
်။မတ်သိငီထိုက်ပြောပြသွားတာပါ။ဆက်လက်ပြီးတော့မြန်မာနိုင်ငံကနိုင်ငံကူးလက်မှတ်ကိစ္စနဲ့ဆိုင်တဲ့သတင်းပေးပို့ချက်ကိုပြောပြပါဦးမယ်။မြန်မာနိုင်ငံမှာအလုံသမားရေးဌာနကနိုင်ငံကူးလက်မှတ် passport စာအုပ်တွေထုတ်ပေးတာကိုလက်တလောရန်နာထားပေမဲ့ပြည်ပအလုံအကန့်ရှာဖွေရေး agency တွေဘက်ကအလုတ်ကမ်းလမ်းစာနဲ့ပူတွဲပြီးရှောက်ထားလာမယ်ဆိုရင်တော့နိုင်ငံကူးလက်မှတ်ထုတ်ပေးမယ်လို့အလုတ်သမားရေးဌာနကပြောဆိုလိုက်ပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုရဲမွန်ကဆက်ပြီးပြောပြမှာပါ
။အလုတ်ကန်ရှာဖွေရေးအေဂျင်စီတွေဘက်ကပြည်ပနိုင်ငံတွေရဲ့အလုတ်ကမ်းလမ်းစာနဲ့ပူတွဲရှောက်ထားမယ်ဆိုရင် passport စာအုပ်ကိုထုတ်ပေးနေကြောင်းမြန်မာအလုတ်သမားရေးဌာနရဲ့အမြဲတမ်းအသွင်းဝင်ဦးညွန့်ဝင်းက VOA ကိုပြောပါရယ်။ဒီလိုထုတ်ပေးတာမှာအမည်မဲစင်းနဲ့မကြခင်ကထည့်သွင်းခံထားရတဲ့agency တွေမပါဝင်ကြောင်းသူကပြောပါတယ်
ဒီရဲ့ blacklist မပါတဲ့ agency တွေသူလုံလုံလုံနေတိုင်းဆက်လုပ်ပေးအခု133ခု agency ကို pending ဟိုပါ blacklist သူတို့ကြီးညာထားတယ်အကြီးညာထားတဲ့အတွက်အဲ့ဒီ agency တွေကကျွန်တော်တို့ဆီယာတစ်ဆင့် password လျှောက်မယ်ဆိုရင်အဲ့ဒီအကြောင်းလောလောဆယ်ကျွန်တော် pending လုပ်ထားတယ် sign ထားတယ်ဆိုတော့ကျန်တဲ့ clear ရှိတဲ့ကုမ္ပဏီကျွန်တော်ပုံမှန်လမ်းကြောင်းတိုင်းဆက်လုပ်ပေးနေတာပါ
လက်ရှိမှာ passport တွေပြန်ထုတ်ပေးမယ်လို့မကြေညာသေးသလိုတရားဝင်ညွှန်ကြားချက်လည်းရောက်မလာသေးကြောင်း agency တခုက VOA ကိုပြောပါရယ
်သူတို့ကအခုချိန်ဒီကိုလက်ရှိအနေထားရလက်ရှိအနေထားရပါတော့အခုတော့ကိုဟိုပိတ်ထားသေးတယ်ပေါ့ဘယ်ရမှပြန်ဖတ်မယ်ဆိုတာအတိအကျမကြေညာသေးဘူးဖြစ် agency ကထပ်မဲ့အလို့သမားတွေကိုတော့ဒီ demand နဲ့ demand နဲ့ဟိုအတူတူတွဲတင်ရတာပေါ့နော်အလို့ဆိုရင်တော့သူတို့ကလုပ်ပေးတယ်ဒါပေမဲ့အခုချိန်မှာတော့အလုံးလို့လည်းအခုချိန်မှာလည်းမလုပ်သေးသေးဘူးပေါ့ကွာ။လုံးဝစိတ်ထားသေးတဲ့အတွက်ဟိုခဏဆိုင်းငံ့ထားတဲ့ပုံစံမျိုးပေါ့။အကန့်နဲ့ချမ်းရရဲရှိတာပါ။ခဏချချတော့မလာသေးဘူး။ဟုတ်ကဲ့
။ဒီအချိန်တိုင်းဆိုရင်အလုံးအကန့် passport ကလွယ်ပြီးအလဲအပတ်အမျိုးအစား passport တွေမရနိုင်သေးတဲ့ပုံဖြစ်နေပါရယ်။အလဲအပတ် passport ကင်ဆောင်ထားသူတွေတက်တန်းကုန်ခဲ့ရင်လည်းတက်တန်းတိုးလို့မရတာကြောင့်နောက်တစ်ခါပြည်ပထွက်ဖို့အခက်အခဲတွေကြုံနေကြရပါရယ်။ဒီကိစ္စနဲ့ပတ်သက်လို့ပြည်ထောင်စုဌာနဘက်ကVOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့ဖုန်းဖြေချခြင်းမရှိပါဘူး။အိမ်ကိုအလဲပြန်လာတဲ့အလုတ် passport ကင်ထားသူတွေပ ီဘတ်ကိုပြန်ထွက်တဲ့အခါမှာလည်းအလုသမားတက်သေးခင်အထောက်အထား OWIC ကိုတင်ပြနိုင်ရမှာပါအချက်အလက်ကွဲလဲတာတင်ပြနိုင်တာမရှိဘူးဆိုရင်တော့ပြန်ပြီးထွက်ခွင့်ရမှာမဟုတ်ကြောင်းအလုအကန့်ဝန်ဆောင်မှုလုပ်ငန်းတွေကတတိပေးထားပါတယ်ခင်ဗျာ
ဒါကတော့နိုင်ငံကူးလက်မှတ်ကိစ္စနဲ့ပတ်သက်တဲ့သတင်းပေးပို့ချက်ကိုကိုရဲမွန်ပြောပြသွားတာပါ VOA ရဲ့စနေနေ့မနက်ဘက်အသံလွှင့်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်
စစ်အာဏာသိမ်းနှစ်နှစ်တာကာလအတွင်းမြန်မာနိုင်ငံရေးစီးပွားရေးလူမှုရေးအခြေအနေတွေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့တုံ့ပြန်မှုစတဲ့ကဏ္ဍအလိုက်အထူးစီစဉ်တွေကိုဇန်နဝါရီလ29ရက်နေ့ကနေဖေဖော်ဝါရီလ6ရက်နေ့အထိတင်ဆက်ပေးမှာဖြစ်ပါတယ
်ဗီအိုရဲ့အသံလွှင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါအခုဆက်လက်ပြီးတင်ပြပေးမယ့်အကြောင်းအရာတစ်ခုကတော့စစ်တပ်ကအာဏာသိမ်းထားတာ2023ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာနှစ်နှစ်ပြည့်တော့မှာဖြစ်ပါတယ်စစ်ကောင်စီအာဏာသိမ်းခဲ့တဲ့နှစ်နှစ်အတွင်းသတင်းသမားတရားကျော်ဖမ်းဆီးခံခဲ့ရသလိုသတင်းသမားတွေအဖို့သတင်းလုပ်ငန်းလွတ်လွတ်လပ်လပ်လုပ်ကိုင်ဖို့ခက်ခဲလာပါတယ်စစ်အာဏာသိမ်းပြီးနှစ်နှစ်အတွင်းမြမမီဒီယာအခြေအနေရန်ကုန်ကအထူးသတင်းပေးပို့ချက်ကိုမတ်စုမြတ်မွန်ကပြောပြမှာပါ
တအနာသိအုပ်ချုပ်နေတဲ့နှစ်နှစ်အတွင်းမှာသတင်းသမားတရားကျော်ဖမ်းဆီးခံခဲ့ရပြီးတချို့ပြန်လည်လွတ်မြောက်လာခဲ့ပေမဲ့လက်ရှိမှာသတင်းသမားအယောက်50ဝန်းကျင်ဖမ်းဆီးထောင်ချခံထားရဆဲဖြစ်ပါတယ်စစ်ကောင်စီဘက်ကတော့သတင်းမီဒီယာတွေကိုစတုဒ္ဒမန္တန်အဖြစ်အတိအမှတ်ပြုပြီးတော့သတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့ဥပဒေနဲ့အညီလုပ်မယ်သတင်းသမားတွေကိုထောင်ချတာဟာသတင်းရေးသားလို့မဟုတ်ဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုအခုလိုဆိုပါတယ်
သတင်းမီဒီယာနဲ့ပတ်သက်ပြီးဘာကန့်သတ်ချက်ရှိတော့ဆိုတော့ကြာကျွန်တော်ခုအနေနဲ့ကသတင်းမီဒီယာသမားတွေကိုယ်တိုင်လည်းအသိဖြစ်တယ်။အဲဒါသတင်းမီဒီယာသမားတွေကိုယ်တိုင်ကရောနိုင်ငံတော်အပေါ်မှာကိစ္စလူအပေါ်မှာရောတာဝန်ကျေကြသလားဆိုတဲ့ဒီလိုမျိုးကိုယ့်ဘာလို့တော့ပြန်ထုတ်ဖို့တော့လိုမယ်လို့တော့ကျွန်တော်ထင်တယ်။သတင်းမီဒီယာသမားနဲ့ပတ်သက်ပြီးသတင်းမီဒီယာများသတင်းမီဒီယာသမားများဒီသတင်းမီဒီယာအလုပ်သတင်းမီဒီယာသမားသတင်းတော့အလုပ်ကိုလောက်ကိုင်းနေဆိုလို့ရှိရင်ကျွန်တော်အနေနဲ့အာမခံချက်ပေးထားပြီးလားဖြစ်တယ်။သို့တော့ဒါနဲ့မပတ်သက်ဖဲနဲ့နိုင်ငံရေးဆိုင်ရာလေးနဲ့ပတ်သက်လာတဲ့ဟာတွေအကျံပဲဥပဒေအရပြဋ္ဌာန်းထားတဲ့ဟာတွေမှညှိဆုံးတဲ့ဟာတွေလောက်လာရင်တော့ကျွန်တော်တို့အနေနဲ့ကတော့ဒါဒီသတင်းမီဒီယာသမားများနဲ့သတင်းမီဒီယာများကိုအရေးယူပါမို့သတင်းမီဒီယာသမားများသတင်းမီဒီယာသမားများသတင်းတောင်များသတင်းမီဒီယာများရဲ့ရာဇဝတ်မှုကျူးလွန်ခြင်းအပေါ်ကိုပဲကျွန်တော်တို့အနေနဲ့ကြည့်တာဖြစ်တယ်လို့ပြောချင်ပါတယ်
စစ်ကောင်စီဘက်ကအခုလိုဆိုပေမဲ့သတင်းသမားတော်တော်များများဟာသတင်းရယူချိန်မှာဖမ်းဆီးခံရတာသတင်းရေးသားမှုမှာတမတော်အကြီးညိုပြက်အောင်လှုပ်ဆောင်တယ်လို့ဆိုပြီးဖမ်းဆီးခံရတာအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတဲ့အဖွဲ့တွေကိုဆက်သွယ်လို့ဆိုပြီးအကြမ်းဖက်မှုစန့်ကျင်ဥပဒေတွေနဲ့ဖမ်းဆီးခံရတာတွေဖြစ်နေတယ်လို့ဖမ်းဆီးခံသတင်းသမားတွေကိုကူညီပေးနေတဲ့သူတွေကပြောပါတယ်အခုလိုသတင်းသမားတွေသတင်းလုပ်ငန်းလှုပ်ရကန်ရခက်ခဲလာအောင်ပုံစံအမျိုးမျိုးနဲ့ဖိနှိပ်မှုတွေကြောင့်ပြည်သူတွေအတွက်သတင်းသိပိုင်ခွင့်ဟာအင်မတန်နှဲပါပြီးတော့သတင်းမှန်ရဖို့အခက်ခဲဆုံးအခြေအနေဖြစ်လာတယ်လို့ဝါရင်သတင်းသမားတယောက်က VOA ကိုအခုလိုပြောပြပါတယ်
ဖေဖော်ဝါရီလ2023နောက်ပိုင်းမှာတော့ဒီသတင်းမီဒီယာကပရိုပဂန်ဒါပဲကိုသွားတယ်ဝါရဖြန့်ချီပဲကိုသွားကြတော့တချို့ကတည်းကသတင်းလို့အသွင်ဆောင်တာပြီးမဲ့တကယ်တော့သတင်းမဟုတ်ဘူးပေါ့ဒီသတင်းမီဒီယာကဝါရဖြန့်ချီအတွက်သုံးချလာတဲ့ဟာတွေကအများကြီးဖြစ်လာတယ်ဖိကတ်အတွက်အကျိုးမဲ့စေတဲ့ဟာတွေပေါ့နော် professional သတင်းဒီကိုရဖို့ခွင့်လန်းတော့ပုံနေလာတယ်ဒီအဖြစ်အပျက်တစ်ခုနဲ့ပတ်သက်လို့တာဝန်ခံပြီးဖြေစရာမလိုတော့ဘူးဆိုတဲ့ဟာမျိုးကဘက်တိုင်းမှာရှိကြတဲ့အနေအထားမျိုးဖြစ်လာတယ်ဒါကြောင့်လည်းဒီသတင်းဒီရဲ့မီဒီယာရဲ့အခမ်းအနားကအနောက်ကိုရောက်သွားတဲ့သဘောမျိုးရှိတယ်။မီဒီယာကဒီ access to information ဟိုဖြည့်ဖို့တရားရှိတယ်ဆိုတဲ့ဟာမျိုးကိုဟိုထွန်းထွန်းတိုက်ပြောဖို့ခွင့်အခြေအနေမဟုတ်တော့ဘူး။ဒါလည်းဆိုမီဒီယာသမားကိုနိုင်ကအန်ရီရီရှိနိုင်တယ်၊ဖန်စီခံရနိုင်တယ်၊တခါလီမှတတ်ခံရနိုင်တယ်။သဘောကပြောတဲ့ဟာကြောင့်မီဒီယာသတင်းတွေရဲ့ရည်သူလည်းကြာသွားတယ်။မီဒီယာကိုနိုင်ကမီဒီယာလောက်ကောင်းကောင်းမွန်မွန်လုပ်နိုင်တဲ့ဟုတ်လားပြည်ပြည်ဝလုပ်နိုင်တဲ့အနေအထားမျိုးတွေရှိတော့အဲ့ဒီဟာတွေကပြည်သက်တွေဒီသတင်းမီဒီယာသတင်းတွေကိုဖတ်ရှုတဲ့နားထောင်တဲ့ချိန်ဆက်ပြည်သက်တွေထိခိုက်မှုလို့ကျွန်တော်တော့အဲ့လိုပဲ
စစ်ကောင်စီဟာအများယုံကြည်တဲ့သတင်းမီဒီယာတွေကိုပိတ်ပင်တာအင်တာနက်တွေကိုပိတ်ပင်တာစတာအပြင်သတင်းမီဒီယာအဖွဲ့အစည်းတွေနဲ့လုပ်ငန်းတွေကိုပါကန့်တက်လာပါတယ်။တစ်ချိန်တည်းမှာတစ်ဖက်သက်ဝါဒဖြန့်မှုတွေကိုလည်းလှုပ်လာပါတယ်။ဒါဟာသတင်းမှန်ရဖို့နဲ့သတင်းလွတ်လပ်ခွင့်ကိုထိခိုက်စေတယ်လို့သတင်းသမားတွေကယူဆပါတယ်။ထောင်ကပြန်လွတ်လာကြတဲ့သတင်းသမားတွေအနေနဲ့လည်းပြန်လည်ရပ်တည်နိုင်ဖို့ခက်ခဲနေတယ်လို့သူတို့အပြင်သူတို့ရဲ့မိသားစုတွေကိုပါစောင့်ကြည့်ခံနေရတဲ့အဖြစ်တွေနဲ့ရင်ဆိုင်လာရတယ်လို့ပြန်လွတ်လာတဲ့သတင်းသမားတယောက်က VOA ကိုပြောပြပါတယ်
။သတင်းလာရင်လည်းအဖမ်းခံရတယ်ပေါ့။ဖမ်းခံရပြီးတော့စစ်ကြောရေးမှမေးတယ်၊မြန်တယ်။ဒီအကြက်ကြုံရင်ဒီခံစားချက်ကြီးကနောက်ထပ်ရပ်တည်ဖို့အတွက်တော့ တတော်လေးကိုခက်ခဲတဲ့အချိန်တွေနေရင်းဆိုင်ရတယ်ပေါ့နော်ပြန်လွတ်လာတဲ့အခါကျတော့လေကိုရဲ့တတလုံးတည်နေသမားလောက်လာလေဒီတည်နေတော့အလုပ်ကိုပြန်လုပ်ချင်တယ်ဆိုတော့လေတတိမီရာတွေကပြင်းမောင်းမရှိကြတော့ထွက်လာတော့လေဒီလိုမျိုးပြစ်မှုတွေမလုပ်ရပါဘူးဆိုရဲဥစ္စာမထိုးချင်မှနဲ့ထိုးခဲ့ရအမြဲတမ်းတောက်ထောက်ကြည့်နေဆိုခံစားသားတွေလည်းမလုံခြုံတတိနောက်အလုပ်ကြည့်ရခိုးချောင်ခိုးဝလောက်ပြီးတော့နေရမယ့်ဘဝမျိုးကြီးပေါ့နော်ဘယ်မှအဆင်မပြေတော့အဲ့တော့အမတို့ကလုပ်ချင်နေတယ်ဒီအလုပ်ကိုဆုံးလိုက်ရအောင်ပေါ့နော်
2021 February လအာနာသိမ့်ပြီးချိန်မှာဆရာနာရှင်စနစ်ဆန့်ကျင်ဆန္ဒပြပွဲတွေဟာသတင်းဌာနတွေရဲ့ဦးစားပေးသတင်းတွေဖြစ်လာခဲ့ပါတယ်။အဲ့နောက်ပိုင်းကလေးကစစ်ကောင်စီဘက်ကသတင်းဌာနတွေကိုပိတ်ပစ်တာသတင်းသမားတွေကိုဖမ်းဆီးထောင်ချတာတွေလုပ်ခဲ့ပါတယ်။အဲ့လိုလုပ်ခဲ့တာတွေကနှစ်နှစ်ကြာတဲ့အထိရံမသွားသေးပါဘူး။သတင်းသမားတွေကိုနှစ်ရှည်ထောင်ချမဲ့ပုံမှန်တွေနဲ့တရားစွဲဆိုတာတွေအထိပြင်းပြင်းထန်ထန်အရေးယူမှုတွေလုပ်လာခဲ့ပါတယ်။ဆရာနာသိမ့်အုပ်ချုပ်နေတဲ့နှစ်နှစ်အတွင်းမှာမြန်မာနိုင်ငံရဲ့သတင်းမီဒီယာလောကအခြေအနေနဲ့ပတ်သက်လို့ကိုယ်တိုင်ထောင်ကျပြီးတော့ပြန်လွတ်လာတဲ့ကမာရွတ်မီဒီယာတီထောင်သူဦးနေတန်မောင်က VOA ကိုအခုလိုတုံ့သက်ပြပါရယ
်သတင်းမီဒီယာကနှစ်နှစ်အတွင်းမှာပြည်ရင်းမှာတော့ဘလို့မှတယောက်ချင်းဖြစ်စေအေဂျင်စီလိုက်ဖြစ်စေကုမ္ပဏီလိုက်ဖြစ်စေပေါ့မိဘူးမှချက်ပြီလို့မရတော့ဘူးကင်မရာကင်ဖုန်းကင်တော့မှဘလို့မှမလုံခြုံတော့တဲ့ဘဝပေါ့နော်အဲ့ဒီကြားထဲကနေကျွန်တော်တို့ဒီ limited အကန့်အသတ်လေးနဲ့ပေါ့ဗျာရုံးကန်ရတာပေါ့သတင်းချက်လက်တွေရရှိရတယ်အဲ့တော့သတင်းစီးစစ်မှုကပြတ်မသွားပြီမဲ့သတင်းမီဒီယာတွေရဲ့ရက်တီလှုပ်ရှားမြေပေါ်မှာသတင်းရယူပိုင်ခွင့်တွေအားလုံးကတော့အန်နီရဲ့အယမ်းများပြီးဆုံးရှုံးသွားတာပေါ့နော်ဆိုတော့ဒါကိုကျွန်တော်တို့ကကြီးမားတဲ့သင်ခန်းစာယူပြီးတော့ကျွန်တော်တို့ဒီအချက်အသေးတွေကြားမှာဘလို့ရှင်တန်ပြီးတော့ရရတာဝင်အောင်ထားဆောင်မလဲဆိုတဲ့စိတ်ခမှုကတော့ကြီးတာပေါ့ဗျာဆိုတော့အချမ်းမြေချုပ်ပြီးပြောရရင်တော့သတင်းလွတ်လပ်ခွင့်ဟာတော့လုံးဝဆုံးရှုံးသွားတာပေါ့လေအကြီးကြီးဒါကိုကျွန်တော်ကောင်းကောင်းသင်ခန်းစာယူရမယ်အတိတ်ပြန်လေတိဆောင်အ
ောင်မယ်။နှစ်နှစ်အတွင်းမှာစစ်ကောင်စီဟာသတင်းဌာန10ခုထက်မနည်းကိုပိတ်သိမ်းခဲ့တယ်လို့သတင်းဌာနရုံးခန်းတွေကိုဝန်ဆီးတာသတင်းစာထုတ်ဝေခွင့်တွေပိတ်ပင်တာတွေကိုလည်းလုပ်ခဲ့ပါတယ်။အကျိုးဆက်အဖြစ်နဲ့နယ်စည်းမခြားသတင်းတောင်များအဖွဲ့ကထုတ်ပြန်တဲ့သတင်းလွတ်လပ်ခွင့်ညွှန်ကိန်းမှာသတင်းလွတ်လပ်ခွင့်အတွက်ကမ္ဘာအစိုးဆုံး10နိုင်ငံစီးရင်ထဲမှာမြန်မာနိုင်ငံပါခဲ့ပြီးတော့နိုင်ငံပေါင်း180ရှိတဲ့အထက်မှာမြန်မာကအဆင့်186အထိကြာဆင်းခဲ့ပါတယ်။အရသားတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေလိုလုပ်ရက်တွေကိုဖုံးကွယ်ဖို့တရင်သမားတွေကိုဖမ်းဆီးတာထောင်ချတာညှဉ်းပန်းတာအပြောက်ရှင်းပြတဲ့အထိပါကျူးလွန်မှုတွေရှိခဲ့တယ်လို့နယ်စည်းမခြားတရင်တောင်များအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းသေဆုံးသူတရင်သမားအနည်းဆုံး3ယောက်ထက်မနည်းရှိခဲ့တဲ့အပြင်ကမ္ဘာမှာတရုတ်နိုင်ငံပြီးရင်တရင်သမားဖမ်းဆီးခံရမှုဒုတိယအများဆုံးနိုင်ငံအဖြစ်နဲ့မြန်မာနိုင်ငံဖော်ပြခံခဲ့ရပါတယ်ရှင်
မတ်စုမြမွန်ပြောပြသွားတာဖြစ်ပါတယ်။ VOA ရဲ့အတန်လွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ။မကြမီပဲအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လင်းပေးပါဦးမယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ Cloud တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဆက်လန်းတွေ One click cloud တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flux application ကို download ရယူပါ
။မင်္ဂလာပါခင်ဗျာ VUE American အတန်ရဲ့စနေနေ့မနက်ဖက်အတန်လွင့်အစီအစဉ်တွေကို line တို့မီတာ 25kHz 11133 line တို့မီတာ 40kHz 4133 line တို့မီတာ 58kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆောင်နဲ့အမေရိကန်တခွင်သိပ္ပံနဲ့နီးပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာပါပထမအဆုံးအနေနဲ့ကတော့အမျိုးသမီးကဏ္ဍအစီအစဉ်ကိုတင်ပြပါမယ်အမေရိကန်ပြည်ထောင်စုမှာဖက်ဒရယ်အစိုးရကကိုယ်ဝန်ဖျက်ချခွင့်ဆယ်စုနှစ်တည်းနဲ့ချီတရားဝင်ခွင့်ပြုခဲ့တဲ့ Roe v. Wade စီရင်ထုံးကိုပြီးခဲ့တဲ့နှစ်ထဲတရားရုံးချုပ်ကပယ်ဖျက်လိုက်တာကြောင့်နိုင်ငံတကာစန့်ကျင်စန္ဒပြသူတွေနဲ့ထောက်ခံကြိုဆိုသူတွေအကြားကွဲလွဲမှုတွေအပြင်းအထန်ဖြစ်ခဲ့ပါတယ်။ဒီစီရင်ထုံးပယ်ဖျက်ပြီး6လအကြာကြာလချိန်မှာကိုဝင်ဖျက်ချခွင့်နဲ့ပတ်သက်တဲ့အယူအဆကွဲလွဲမှုတွေကတော့နိုင်ငံတကာဆက်လက်ပြင်းထန်နေပြီးဘယ်တော့မှမနဲ့မတူတဲ့ဥပဒေရေးရာအငင်းပွားမှုနဲ့နိုင်ငံရေးနဲ့ယဉ်ကျေးမှုရကွဲလွဲမှုတွေပိုကြုံလာနေရတဲ့အကြောင်းရိုက်တာသတင်းဆောင်ပါကိုအခြေခံပြီးဒီတစ်ပတ်အမျိုးသမီးကဏ္ဍမှာမခင်ပြူထွေးကပြောပြမှာပါ There's a path we must choose sometimes Gotta stand up and fight sometimes
ရှင်းယူဆွဲ conservative အများစုလွှမ်းမိုးထားတဲ့ American တရားရုံးချုပ်မှာကိုယ်ဝင်ဖြတ်ချခွင့်ဆိုင်ရာ Roe v. Wade စီရင်ထုံးကိုပြီးခဲ့တဲ့နှစ်ဆွန်လာတဲ့ပြန်လည်မပယ်ဖြတ်ခဲ့ဘူးဆိုရင်ဒီစီရင်ထုံးဟာဒီနှစ်ဇန်နဝါရီလ22ရက်နေ့မှာအနှစ်50ပြည့်တာဖြစ်ပါတယ်။ဆယ်စုနှစ်5စုနီးပါးချမှတ်လာခဲ့တဲ့တမိုင်းဝင်စီရင်ထုံးတစ်ခုကိုပယ်ဖြတ်လိုက်တာကြောင့်နိုင်ငံတော်ဝန်သဘောထားကွဲလွဲမှုတွေပြင်းထန်ခဲ့ပါတယ်။ဒီစီရင်ထုံးပယ်ဖြတ်ခဲ့ပြီးတော့6လကြာလာတဲ့အခုချိန်ထိလည်းပြင်းထန်မှုအရှိန်ကတန်မသွားသေးပါဘူး။ပြည်ထောင်စုသတင်းပတ်ကုံဇန်နဝါရီလ20နဲ့21ရက်နေ့တွေမှာတော့မြို့တော်ဝါရှင်တန် DC အပါအဝင်အမေရိကန်မြို့ကြီးအတော်များများမှာတက်ကြွလှုပ်ရှားသူတွေထောင်ပေါင်းကြီးစုဝေးဆန္ဒပြခဲ့ကြပါတယ်။ Roe v. Wade ကို၆ခံသူတွေနဲ့စန့်ကျင်သူတွေအပြိုင်ဆိုင်ချီတက်ဆန္ဒပြကြတာပါ။ဖွဲ့စည်းပုံနဲ့အညီခွင့်ပြုထားတဲ့ကိုဝင်ဖြတ်ချခွင့်ဆိုင်ရာ Roe v. Wade စီရင်ထုံးကိုတရားရုံးကပယ်ဖြတ်လိုက်ပေမဲ့လို့ပြည်နယ်တစ်ခုချင်းစီကကိုပိုင်ဆုံးဖြတ်ချက်တွေချမှတ်ပြီးဆက်လက်ခွင့်ပြုနိုင်သေးတဲ့အတွက်အခုလိုလှုပ်ရှားမှုတွေဆက်လုပ်နေရတာလို့ကိုယ်ဝင်ဖြတ်ချခွင့်ဆန့်ကျင်သူတွေကပြောဆိုကြပါတယ
် Because I think there still has to be some changes state to state being allowed to kind of make their own decisions about at what level
ဒီနယ်တခုချင်းစီမှာပါအပြောင်းလဲတွေဖြစ်လာအောင်ဆက်လုပ်ရပါအောင်မယ်ကိုယ်ဝင်ဖြတ်ချတာကိုဘယ်အစ်စ်မှာဆိုရင်လုပ်နိုင်နေဆိုတော့ပြည်နယ်အလိုက်ကိုပိုင်ဆုံးဖြတ်ချက်တွေခွင့်ပြုထားတော့မှာပဲကျမတို့ကတော့ကိုဝင်ဖြတ်ချတာကိုလုံးဝမရှိသင့်ဘူးလို့ထင်ပါတယ်။ဒါကြောင့်နောက်ထပ်လှုပ်ဆောင်စရာတွေအများကြီးရှိနေပါသေးတယ်
။ Match for Life အသက်ရှင်တန်ခွင့်အတွက်ချီတက်ပွဲလို့နာမည်ပေးထားတဲ့လှုပ်ရှားမှုတစ်စိတ်တစ်ပိုင်းအဖြစ်ပြည်내တောက်ကြနေကဝါရှင်တန်မြို့တော်ဆန္ဒပြပွဲမှာပါဝင်သူတို့ပြောသွားတာပါ။အလားတူပဲဒီ Match for Life လှုပ်ရှားမှုအဖွဲ့ဥက္ကဋ္ဌဂျင်းနီမန်စီနီကလည်းလက်ရှိအောင်မြင်မှုနဲ့ရပ်နေလို့မရဘူးလို့ပြောဆိုသွားပါတယ်။
This is the 50th March for Life this week, and the March for Life over the course of the last 50 years has become the largest, longest-running human rights demonstration worldwide. It's hard to even believe that we've come this far.
ဒီတစ်ပတ်ချစ်တဲ့ပွဲကအနှစ်50မြောက် March for Life ချစ်တဲ့ပွဲပါလွန်ခဲ့တဲ့အနှစ်50အတွင်းကိုယ်ဝန်ဖျက်ချတာကိုစန့်ကျင်တဲ့လှုပ်ရှားမှုတွေဟာအခုအချိန်ကမ္ဘာတဝန်းမှာပါအကြီးမားဆုံးနဲ့အကြာရှည်ဆုံးလူခွင့်ရေးဆန္ဒပြပွဲကြီးတွေဖြစ်လာပါတယ်ဒီလောက်ထိဖြစ်လာတာကတော့မယုံနိုင်လောက်အောင်ပါပဲ
And so with the overturn of Roe v. Wade in June,It's a moment to stop and to reflect upon all that's happened.
Roe versus Wade. ဇွန်လရဲမှာပယ်ဖြတ်ခဲ့ပြီးတဲ့နောက်အခုချိန်မှာလွန်ခဲ့တဲ့အနှစ်50ကနေလက်ရှိချိန်ထိဖြစ်ပြနေတဲ့အခြေအနေတွေကိုပြန်ပြီးတော့သုံးသပ်ရမယ့်အချိန်မှာနောက်တစ်ဆင့်ပါရီဆက်လုပ်ရမယ်ဆိုတာကိုလည်းစဉ်းစားရမှာဖြစ်ပါတယ်
။ကိုယ်ဝင်ဖြတ်ချခွင့်ကို Federal ဆိုရကတားမြစ်ရုံနဲ့မလုံလောက်ပဲပြည်내တစ်ခုချင်းစီမှာလည်းတားကိုတားမြစ်ဖို့ကိုယ်ဝင်ဖြတ်ချခွင့်ဆန့်ကျင်သူတွေကတောင်းဆိုနေကြတာပါ။ဒါပေမဲ့တစ်ဖက်မှာအကြောက်ကောက်ကွက်သူတွေကလည်းကိုဝင်ဖြတ်ချခွင့်ကြားမြင်တာဟာကျန်းမာရေးဆောက်ရှောက်မှုနဲ့အညီဘေးကင်းနဲ့ဖြတ်ချတာမျိုးဖြစ်အောင်အမျိုးသမီးတဦးချင်းစီရဲ့အခြေအနေပေါ်မူတည်ပြီးကိုပိုင်ဆုံးဖြတ်ခွင့်ရှိရမယ့်အမျိုးသမီးတွေရဲ့အခွင့်အရေးဖြစ်တယ်လို့ထောက်ပြပြောဆိုကြပါတယ်။တားဆက်ချစီမံကိန်းဆိုင်ရာအမေရိကန်အဖွဲ့ချုပ်ကဆက်သွယ်ရေးတာဝန်ခံတဦးဖြစ်တဲ့ Irandi Masca ကအခုလိုထောက်ပြပါဗျာ
။ You know again Roe was the floor it was not the ceiling and it is an opportunity for us to reimagine and rethink how we provide this healthcare how we make
roha lo at de a chein kan takhu da phit par de akan tan ma hop paw chamma yi saung shao mu sine po mo kaung mo a belo lou nai ma le ko win phyet cha bo lo at de tu re belo niya ma ni de tu be phit phit lo at de chamma yi saung shao khwin ko a lo dan tu nyi mya ya shi se bo atwa phit par de ra chang le akhu chein ma di kaisa ko a le tha u sa pe bi lou ni da ba ဒီနေရီကဥပဒေပြုထွက်တော်အမတ်တွေနဲ့အတူတက်တွဲပြီးတော့အခြေအနေနဲ့ကိုက်ညီတဲ့အကြမ်းအေးစနစ်သက်တည်ဆောက်နိုင်ဖို့ကျမတို့စူးစမ်းနေပါတယ်။တရားရုံးချုပ်ရဲ့ရိုးဆုံးဖြတ်ချက်ပယ်ဖြတ်မှုကြောင့်ဖြစ်လာတဲ့အချက်အသေးတွေကိုဖြေရှင်းဖို့စူးစမ်းနေရတာပါ
။ Roe v. Wade စီရင်ထုံးကိုတရားရုံးချုပ်ကပယ်ဖြတ်ပြီးပြီးချင်းပါပဲ။ပြည်နယ်တချို့မှာလည်းကိုယ်ဝင်ဖြတ်ချခွင့်တားမြစ်တဲ့တင်းကျပ်တဲ့ဥပဒေတွေကိုချမှတ်ပြဋ္ဌာန်းလာကြပါတယ်။ဒါဟာ Roe v. Wade စီရင်ထုံးမရှိခင်လွန်ခဲ့တဲ့အနှစ်50ကအခြေအနေကိုပြန်ရောက်သွားတာလို့ Irandi Masca ကဝေဖန်ပါတယ
် Right now bans in 18 states have either eliminated abortion entirely or severely restricted it and that means
အခုဆိုရင်ပြည်နယ်16ခုမှာကိုယ်ဝင်ဖြတ်ချတာကိုကန့်သတ်တာဒါမှမဟုတ်လုံးဝပိတ်ပင်တားမြစ်ထားပါတယ်ဒါက American တဝန်းကအမျိုးသမီးတွေရဲ့၃ပုံ၃ပုံသူတို့နေထိုင်တဲ့ပြည်နယ်မှာကိုယ်ဝင်ဖြတ်ချနိုင်မယ့်အခြေအနေလုံးဝမရှိတော့တာဖြစ်ပါတယ်တကယ်ကိုစိုးရတဲ့အခြေအနေကိုရောက်သွားတာပါအခုနှစ်ပတ်လည်နေ့မှာကျမတို့ဒါကိုပို့ပြီးတော့သတိပြုမိစေပါတယ
်ကိုဝင်ဖြစ်ချတာဟာခလေးကိုတတ်တာလူတတ်တာလို့ကောက်ကွက်သူတွေကပြောပေမဲ့ထောက်ခံသူတွေကလည်းဒါဟာမျိုးသမီးအခွင့်အရေးလူခွင့်အရေးလို့ပြောဆိုအငြင်းပွားကြပါတယ်
နှစ်ရှည်လာများစွာဖြစ်လာတဲ့ဒီညင်းပွားမှုတွေဟာတရားရုံးချုပ်က Roe v. Wade စီရင်ထုတ်ပယ်ဖျက်လိုက်တဲ့အချိန်မှာပုံမှုပြင်းထန်လာခဲ့ပြီးဘယ်တော့ကမှနဲ့မတူတဲ့ဥပဒေရညင်းပွားမှုတွေနဲ့နိုင်ငံရေးအရရည်ကြီးမှုရကွဲပြားမှုတွေပုံပြီးကြုံလာရတယ်လို့လေလာသုံးသပ်သူတချို့ကထောက်ပြကြပါတယ
် so I think there are lots of unanswered questions that these people simply did not think through as they were overturning Roe
အဖြစ်ရှိနေမိကုန်းနဲ့အများကြီးဖြစ်လာပါတယ် Roe ဆုံးဖြတ်ချက်ကိုပယ်ဖျက်လိုက်ရင်ဘာတွေဖြစ်လာနိုင်လဲဆိုတာကိုသူတို့တေချာတွေးခဲ့ကြပုံမရပါဘူးနောက်ထပ်ပြဿနာတွေကြုံလာရအောင်မှာပါတရားရေးဆိုင်ရာရှုပ်ထွေးမှုတွေဖြစ်လာပါလိမ့်မယ်။ဘော့အိုင်တစ်ခုလုံးရှုပ်ပွားလာအောင်မှာပါ
။အခုဆိုရင်တော့ကွန်ဂရက်စ်လွှတ်တော်အပြင်ပြည်내လွှတ်တော်တွေပြည်내တရားရုံးချုပ်တွေနဲ့တရားရုံးတွေမှာကိုယ်ဝင်ဖြည့်ဆောက်ခွင့်နဲ့ပတ်သက်တဲ့အခြေတင်အငင်းပွားမှုတွေတရားရင်ဆိုင်မှုတွေဆက်တိုက်ဖြစ်နေတာပါ။နိုင်ငံရေးအပိုင်းမှာဆိုရင်လေတိုးတက်တဲ့အမည်ရှိသူတွေလို့ယူဆထားတဲ့ဒီမိုကရက်တင်နဲ့တမယူးချအစင်လာတွေကိုလက်ခံကျင့်သုံးကြတဲ့ Republican တွေကြားမှာကွဲလွဲမှုတွေပိုပြီးများလာနေတာပါ။ဒုသမ္မတ Kamala Harris ကတော့အမျိုးသမီးတွေရဲ့ကိုယ်ဝင်ဖြတ်ချခွင့်အခွင့်အရေးနိုင်ငံတော်မှာချိန်ချောက်ခံရတဲ့အခြေအနေဖြစ်နေတယ်လို့ပြောပါတယ
်။ Republicans in Congress are now calling for a nationwide abortion ban.
ကွန်ဂရက်လွှတ်တော်မှာ Republican အမတ်တွေကကိုယ်ဝင်ဖြတ်ချခွင့်နိုင်ငံတော်မှာတားမြစ်ပေးဖို့တောင်းဆိုနေပါတယ်။ဒရေသားစတီတာနဲ့တားမြစ်ဖို့အထိတချို့ကတောင်းဆိုနေတာပ
ါ The right of every woman in every state in this country to make decisions about her own body is on the line
ဒီနိုင်ငံမှာပြည်내တိုင်းပြည်내တိုင်းမှာရှိနေကြတဲ့အမျိုးသမီးတိုင်းမှာကိုယ့်ခန္ဓာကိုယ်နဲ့ကိုယ်ပတ်သက်ပြီးတော့ကိုယ်ပိုင်ဆုံးဖြတ်ပိုင်ခွင့်အခွင့်အရေးဆုံးရှုံးရမယ့်အနေနဲ့ကြုံနေရပါတယ်ကျွန်မအရင်ကလည်းပြောခဲ့ပြီးပါပြီအခုထပ်ပြောပါမယ်လုံးဝလက်မခံနိုင်ပါဘူးရှင်တို့လုံရင်ရင်လုပ်ကြည့်ပ
ါဖိဖြခံထားရတဲ့ Roe v. Wade စီရင်ထုံးအနည်း90ပြည့်အထိမ်းအမှတ်ဇန်နဝါရီလ22ရက်နေ့က Florida ပြည်နယ်မှာပြောဆိုခဲ့တဲ့မိကုံးတွင်မှဒုသမ္မတ Kamala Harris ကအခုလိုပြောကြားသွားတာပါကိုဝင်ဖျက်ချခွင့်ထားမြင်တာကိုအမေရိကန်အများစုကလက်မခံဘူးလို့လည်းဒုသမ္မတကပြောဆိုသွားပါတယ်ဒါပေမဲ့လည်း Match for Life လှုပ်ရှားမှုအဖွဲ့ဥက္ကဋ္ဌဂျီနီမန်စီနီကတော့အမေရိကန်တဝန်ကိုဝင်ဖျက်ချမှုတွေကိုလုံးဝလက်မခံတဲ့အထိဆက်ပြီးတော့လှုပ်ရှားသွားမယ်လို့ပြောပါတယ
် Ideally what would happen is that hearts and minds would be changed so that abortion was unthinkable.
ကျမတို့ယဉ်ကျေးမှုမှာကိုဝင်ဖျက်ချဖို့ဆိုတာကိုတွေးတောင်မတွေးဘူးနဲ့အခြေအနေမျိုးဖြစ်အောင်စိတ်ရောကိုယ်ပါအရာအလုံးပြောင်းလဲပြနိုင်အကောင်းဆုံးပါပဲ
အဲဒီလိုဖြစ်လာဖို့အတွက်ကိုဝင်မလို့ခြင်းမဲရတဲ့သူတွေအနေနဲ့ကလေးကိုဖျက်မချပဲပြုစုစောင့်ရှောက်နိုင်အောင်ကူညီပေးတာတွေရှိတယ်လို့လည်းဂျီနီမန်စီနီကပြောပါတယ်
that women who were facing unexpected pregnancies would have all of the supports that they need to choose life and even in some cases choose adoption so that would
မထင်မပဲကိုဝင်ရသွားတဲ့အမျိုးသမီးတွေအနေနဲ့ကလေးမွေးဖို့လိုအပ်တဲ့အထောက်ပံ့အားလုံးရယူနိုင်ပါတယ်တချို့ဖြစ်ရတွေမှာကိုကမမွေးနိုင်ရင်မွေးစားမဲ့သူကိုပေးနိုင်တယ်ဒါကအယူဆတစ်ခုပါဒီလိုယူဆတဲ့အတိုင်းအခြေအနေမျိုးလာမယ့်ဆယ်စုနှစ်အတွင်းဖြစ်ပါမလားမေးရင်တော့ကျမအနေနဲ့အကောင်းမြင်မျှလင့်ထားပါတယ်ဒါကကျမတို့ရဲ့ရည်ရှိရည်မှန်းချက်ပန်းနိုင်မှာ
ဒီရည်မှန်းချက်ဘလောက်ထိလက်တွေ့ကျအကောင့်ထည့်ဖို့နိုင်မလဲဆိုတာကတော့သေချာမသိနိုင်သေးပါဘူးဒါပေမဲ့အလိုမတူပဲဖိအားပေးခံရလို့ဒါမှမဟုတ်မတရားပြုကျင့်ခံရလို့ကိုယ်ဝင်ရကြတဲ့သူတွေကျမရဲ့အရာပဲဖြစ်ဖြစ်လူမှုစီဝါအကျက်တဲတွေကြောင့်ပဲဖြစ်ဖြစ်ခလင်းယူကိုမတင်တော်တဲ့သူတွေအတွက်ကတော့Roe v. Wade စီရင်ထုတ်ပယ်ဖျက်လိုက်ပြီးတဲ့နောက်ပိုင်းမှာအခက်အခဲတွေပိုးပြီးများလာစေတယ်ဆိုတာကတော့သိကြပါဗျ။ Roe v. Wade စီရင်ထုတ်ပယ်ဖျက်လိုက်ပြီးမဲ့ကိုယ်ဝင်ဖြစ်ချခွင့်နဲ့ပတ်သက်တဲ့အခြေအတင်အငင်းပွားမှုတွေအပြန်အလှန်တိုက်ခိုက်ပြောဆိုမှုတွေကတော့ရပ်မသွားဘူးဆိုတာကိုကွဲလွဲနေတဲ့နှစ်ဖက်စလုံးကလည်းလက်ခံထားကြပါဗျ။လေလာသုံးသက်သူတွေကတော့တရားဥပဒေအရအငင်းပွားမှုတွေဟာနောက်ပိုင်းမှာပိုလို့တောင်ရှုပ်ထွေးလာနိုင်တယ်လို့သတိပေးပြောဆိုနေကြတယ်ဆူရာတင်ပြရင်းနဲ့ပဲဒီသတင်းမှန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာခွင့်ပြုပါရှင်ကျမခင်ပြူထွေးပါရှင
်မခင်ပြူထွေးအပတ်စဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါVOA ရဲ့စနေနေ့မနေ့ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။သရရှိမြခင်ဗျာကျွန်တော်တို့ VOA ကိုစာရေးသားလိုတယ်ဆိုလို့ရှိရင် email ကနေဆက်သွယ်ရေးသားနိုင်ပါတယ်။ရေးသားရမယ့် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။ခုဆက်လက်ပြီးတော့သုဒ္ဓဆုံနဲ့အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပါမယ်။ဒီတစ်ပတ်မှာတော့နိုင်ငံရဲ့ထိတ်တန်းလျှို့ဝှက်မှတ်တမ်းတွေဘယ်လိုလုံခြုံအောင်ချမလဲ။အမေရိကန်အနောက်ဘက်ခြမ်းမှာရေရှားပြီးတော်မီလောင်နေတာတွေကိုတားဆီးဖို့အသစ်ပင်တွေခုန်မှာစတဲ့အကြောင်းအရာတွေကိုကိုအောင်အောင်ကစူးစီးတင်ပြထားပါတယ်။
သမ္မတဂျိုးဘိုင်ဒန်ရောအရင်သမ္မတဟောင်းဒေါ်နယ်ထရမ့်နှစ်ယောက်လုံးအနေနဲ့နိုင်ငံတော်ရှိုးဝဲဆာရွက်ဆာရန်တွေကိုလုံခြုံပေးရန်ကင်းအောင်ကြိုးပမ်းခဲ့ဖို့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့အမေရိကန်တရားရေးဌာနကစုံစမ်းစစ်ဆေးနေပါတယ်။အစိုးရမတမ်းမတ်ရအများပြားကိုဘာကြောင့်လျှို့ဝှက်အစ်သတ်မှတ်လဲဘလို့ထိန်းသိမ်းကာကွယ်သင့်တယ်လဲဆိုတာနဲ့ပတ်သက်ပြီးတော့လည်းအငင်းပွားစရာမေးခွန်းတွေထွက်ပေါ်နေတာပါ။ Washington DC ကနိုင်ငံတကာတချို့ပြရိုက်မှာရှိုးဝဲဆာရွက်ဆာရန်ပုံစံတူတွေကိုအများပြည်သူကြည့်ရှုနိုင်အောင်ပြသထားပါတယ်။အမေရိကန်ပြည်ထောင်စုရဲ့ထိတ်တန့်ရှိုးဝက်အတွင်းရေးအဖြစ်သတ်မှတ်ထားတဲ့မှတ်တမ်းမှတ်ရာတွေပြိုင်ဘက်နိုင်ငံတွေလက်ထက်ရောက်သွားရင်အများကြီးထိခိုက်နေတာနိုင်တာပ
ါချန်ပီယံရှိုးဝက်ထောက်လန်းရေးနီးနာတွေပါအမေရိကန်ရဲ့နိုင်ငံသားရေးမူဝါဒဒါမှမဟုတ်အမေရိကန်တပ်တွေရဲ့တည်နေရာတွေပေါက်ကြားသွားနိုင်တဲ့အချက်လက်တွေဆိုရင်နိုင်ငံတော်လုံခြုံရေးအတွက်အန္တရာယ်ရှိပါတယ်
အမေရိကန်ပြည်ထောင်စုမှာထောက်လန်းရေးအဖွဲ့ပေါင်း18ခုရှိပြီးအဲ့ဒီအဖွဲ့တွေဟာထောက်လန်းရရှိတဲ့အချက်လက်တွေကိုသက်ဆိုင်ရာလူပုဂ္ဂိုလ်ဌာနတွေကိုပြန်လည်တင်ပြရတာပါဒါပေမဲ့လည်းထူးခြားထိတ်တန့်ရှိုးဝဲမှတ်တမ်းကြည့်ရှုနိုင်သူတွေကတော့အနည်းငယ်ပဲရှိတာဖြစ်ပြီးအဲ့ဒီမှတ်တမ်းမရတွေကိုလုံခြုံစိတ်ချရတဲ့ Skiff အခန်းအတွင်းမှာကြည့်ရှုရတာပါ
You don't just do that. ရုံးစပွဲမှာဒီတိုင်းထိုင်ကြည့်နေလို့မရပါဘူး။တခြားသူတွေမကြားရနိုင်တဲ့ skiff အခန်းထဲမှာကြည့်ရတာပါ။အဲ့ဒီအခန်းတွေကလုံခြုံစိတ်ချအောင်အသေးချာစောက်လုပ်ထားတာပါ
။အစိုးရအေဂျင်စီတွေအနေနဲ့ show and madam မရတွေကို skiff အပြင်ဘယ်လိုပုံစံမျိုးနဲ့လုံခြုံစိတ်ချအောင်တင်ဆက်သလဲဆိုတာနဲ့ပတ်သက်ပြီးတော့ VOE ကမေးမြန်းရမှာသူတို့ဘယ်လိုတင်ဆက်လဲဆိုတာကိုဖြေကြားခွင့်မရှိဘူးလို့ဆိုပါတယ်။ show ရဲ့ဆာရဆာရန်တွေကိုစနစ်တကျသိမ်းဆည်းရတယ်ဆိုပေမဲ့လည်းကူကာသမ္မတဂျိုးဘိုင်ဒန်ရောသမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်မှာပါဒီမှတ်တမ်းတွေကိုသူတို့နေအိမ်တွေမှာရှာတွေ့ခဲ့တာပါဒါကြောင့်တီးကြလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုကဒီကိစ္စတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေပါတယ်ကူကာဒူးသမ္မတဟောင်းမိုက်ဖန့်စ်နေမှာပါရှိုးဝဲမှတ်တမ်းမရာတွေကိုတွေ့တာကြောင့်အခုလိုအရေးကြီးဆာရွက်ဆာရက်တွေကိုလုံခြုံစစ်ချအောင်ဘယ်လိုသိမ်းဆဲမလဲဆိုတာနဲ့ပတ်သက်ပြီးတော့သတိပြုစရာဖြစ်လာပါတယ
် There needs to be a database
ခေါင်းစဉ်အကြောင်းအရာလေ့ဆွဲအစီရင်ခံသူနောက်ထပ်ဖြည့်ခြင်းနဲ့အချက်လက်ဘာပဲဖြစ်ဖြစ်အဲ့ဒါတွေအတွက်ကွန်ပျူတာ database စုဆောင်းမှတ်တမ်းတင်ထားတဲ့စနစ်ရှိဖို့လိုပါတယ်ဒါမှသာပျောက်ပြတ်တာတခြားနေရာရောက်သွားနိုင်ချေနေသွားမှာပါ
တစ်ချိန်တည်းမှာပွင့်လင်းမြင်သာမှုရှိဖို့လည်းလိုအပ်တာပ
ါ
အစိုးရအနေနဲ့ show up မှတ်တမ်းမှတ်ရအဖြစ်တင်ဆက်ဖို့မလိုတာတွေကိုငွေကုန်ကြေးကျခံအချိန်အများကြီးအကုန်ခံတင်ဆက်နေတာပါလူထုရဲ့ငွေကိုတုံးဆွဲပြီးရယူထားတဲ့မှတ်တမ်းမှတ်ရတွေကိုလူထုအနေနဲ့သိနိုင်ဖို့အတွက်အစိုးရကဆောင်ရွက်ပေးဖို့တာဝန်ရှိပါတယ်
2009ခုနှစ်သမ္မတဘရက်အိုဘားမားလက်ထက်မှာရှိုးဝဲမှတ်တမ်းမှတ်ရအဖြစ်သတ်မှတ်ဖို့မလိုအပ်တာတွေကိုရှော့ချတဲ့အမိန့်ကြေညာချက်လက်မှတ်ရေးထိုးအတည်ပြုပါရယ်သမ္မတဘိုင်ဒန်လက်ထက်မှာလည်း 9/11 တိုက်ခိုက်မှုနဲ့ပတ်သက်တဲ့အကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုအပေါ်စုံစမ်းစစ်ဆေးချက်တွေကိုရှိုးဝဲအဖြစ်ကနေပေဖျက်ပါရယ်တရင်အချက်လက်တွေဖလှယ်ရမှာမြင်းမြန်းဆန်းဆန်းထိထိရောက်ရောက်ဆောင်ရွက်ဖို့လိုပြီးအဲ့ဒါမှသာနိုင်ငံအတွက်ဘေးအန္တရာယ်ပိုလုံခြုံစိတ်ချရမှာဖြစ်ကြောင်းလည်းအီဗန်ကထောက်ပြပါရယ်ခင်ဗျာArizona ပြည်နယ်ကနေရရဲက Rio Verde စင်ကြေဘုံကိုပြောင်းလာကြတဲ့က Aaron Peterson တယောက်ရေခဲခဲကုလို့ကြုံရလိမ့်မယ်လို့မထင်ခဲ့ပါဘူးရေရှားပါလာတာကြောင့်သူကသူဟာရေနေ့တိုင်းမချိုးရသလို၃မိသားရေကိုလည်းတခြားနေရာတွေမှာထပ်ပြီးတော့အသုံးပြုဖို့စူးစောင်းထားရပါတယ်
Well the city of Scottsdale
ငွေကြေးတက်နိုင်သူတွေနေတဲ့ Scottsdale မြို့ကနေအင်ချီ900လောက်ကိုရေဖြတ်လိုက်ပါတယ်သူတို့ကောက်ကွင်းတွေအလှဆင်ထားတဲ့ရေကန်တွေကိုရေဖြည့်ဖို့တော့တက်နိုင်ကြပြီးရေလိုနေတဲ့အိမ်ကြီးချင်းတွေကိုတော့အကူအညီမပေးပါဘူးအဲ့လိုဆိုရင်ရလက်ကတိတ်ကောင်းမှမဟုတ်ပါဘူ
းကော်လိုရာဒိုမြေကြီးတုံးဆွဲမှုရှော့ချလိုက်ပြီးနောက် Scottsdale မြို့ကန်တွေရေအလုံလောက်ရဖို့အနီးအနားပတ်ဝန်းကျင်မှာနေထိုင်သူတွေအတွက်ပေးနေတဲ့ရေကိုအခုလိုဖြတ်တောက်လိုက်တာပါ Rio Verde မှာတွင်းရေလည်းမရတာကြောင့် Scottsdale ကရေဝယ်သွားပါတယ်ပိုရုံးကဒဇီ200လောက်ပေးရတာကနေခုခါ1000နီးပါးအထိပေးလာရတာပါ
We moved out here in 2018
2018ခုနှစ်ဒီကိုပြောင်းလာတော့ငါရေအခက်ခဲကြုံရလိမ့်မယ်ဆိုတာမျိုးမသိရပါဘူးအခုတော့ရေဖိုးလေးစားလောက်ဈေးကြီးပေးဝယ်ရပါတယ်ဒီကိစ္စဖြေရှင်းဖို့တခြားနည်းလမ်းလည်းမရှိပါဘူ
း Scott Stay မျိုးအနေနဲ့တင်းကျပ်တဲ့ရေအရင်းမြစ်သုံးဆွဲရေးမူဝါဒကိုလက်ကင်ထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်အိမ်ဆောက်ပြီးတော့ရောင်းချသူတွေအနေနဲ့အထူးသဖြင့်မြို့ပြနဲ့အလံဝေးတဲ့နေရာမှာဆိုရင်6အိမ်ထက်ပိုဆောက်တဲ့အခါမှာအဲ့ဒီအိမ်တွေကိုနှစ်ပေါင်း100အထိရေပေးနိုင်ရမယ်ဆိုတဲ့စည်းကမ်းသတ်မှတ်ချက်ရှိပါတယ်အဲ့လိုမှမဟုတ်ရင်တော့အခုလိုအခက်အခဲတွေကြုံလာရနိုင်ပါတယ်
What's happening is that people who live
Rio Vari မြို့ကိုရေပေးဖို့အတွက် Scott's Day မှာတာဝန်မရှိပါဘူး Rio Vari မှာနေထိုင်သူတွေကရေကို Scott's Day ကနေလာတည်တဲ့အခါမှာဒါဟာရေရင်းမြစ်ဆုံးရှုံးတာမျိုးပါ
အခုလိုရေဖြတ်တောက်မှုကြောင့်စင်ဂျေဖုံးမှနေထိုင်နေကြသူတွေ Scott's Day မြို့ကိုတရားစွဲဆိုထားပါတယ်ခင်ဗျာရာဒီဂရုပေါက်ပြံမှုအကျိုးဆက်ကြောင့်ဒေါ်မီလောင်ကျွမ်းမှုကိုတားဆီးဖို့လူများနေထိုင်ရာနေရာတွေနဲ့နှီးတဲ့တစ်ပင်တွေတခြားသဘာဝပေါက်ပင်တွေကိုရှင်းလင်းခုတ်ထွင်မဲ့အစီအစဉ်ကိုစတင်ဆောင်ရွက်မယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကပြောပါရယ်အမေရိကန်အနောက်ဘက်ပြည်နယ်တွေဖြစ်တဲ့ကယ်လီဖိုးနီးယား၊နီဗာဒါ၊အရီဇိုနာ၊ကော်လိုရာဒိုပြည်နယ်တွေမှာပူပြင်း၆တွေ့လွန်းလာကြောင့်ဒေါ်မီတွေအကြီးအကျယ်လောင်ကျွမ်းလေးရှိပါရယ်ဆူပီရီယာမျိုးကအသက်84နှစ်အရွယ်ရစ်ခ်ပေါ်ဝီလျံဆန်ဟာဆိုရင်သူနေတဲ့အိမ်ကိုကိုရင်ဆောက်ခဲ့သူပါလမ်းတစ်ဖက်ကနေကတော့မီးဘေးကနေလွတ်ခဲ့ပေမဲ့သူ့အိမ်ကတော့တမဟုတ်ချင်းအတွင်းမှာမီးလောင်ပြကျသွားပါတယ
် And that's the hard part because there's an emotional attachment
ဒီနေရာမှာအရာအလုံးကအမှတ်ရစရာတွေမဟုတ်လို့စိတ်ထိခိုက်ရပါတယ်ကျွန်တော်နောက်က S10 pickup car ဆိုရင်မျက်စိနဲ့မောင်းနိုင်အောင်ကိုကတာကိုပြန်လှုပ်ထားတာပါ
The cab here and this is the back car here
မြို့ကနေအလုံးဟာမြို့ကိုပြန်တီဆောက်ဖို့စိတ်အားထက်သန်နေကြသလို William San ဟာဆိုရင်လည်းအခုအသက်ရွယ်မှာပဲအိမ်ပြန်ဆောက်ဖို့သူ့မှာခွန်အားအပြည့်ရှိတယ်လို့ဆိုရတယ်အသက်27နှစ်အရွယ်ဆန်ဒီကော့ဖ်မန်ရဲ့အိမ်လဲမီးလောင်သွားတာကြောင့်အဖိုးအဝတ်စားပါမကျန်ဖြစ်သွားပါတယ
် Honestly for me our house feels like
ဒီလမ်းထဲမှာဆိုရင်ကိုရင်ကတကယ်အဆက်ချကြတဲ့နေရာလို့ထင်ခဲ့တာပါအရင် superior မျိုးဟာဆိုရင်လေပူစီကားလာတာကိုတွေ့ရတဲ့အချိန်မှာပဲအခုကတော့အဲ့ဒီတိတ်ကအရာအလုံးမိလောင်ပျက်စီးသွားပါပြီတကယ်ကိုစိတ်မကောင်းဖြစ်ရပါတယ်အခုတော့အလုံးတစ်ကပြန်ဆရပါတော့မယ
်အိမ်မီးတဲ့ပါမသွားခင်လိုအပ်တာကိုယူဖို့အချိန်10မိနစ်ပဲရခဲ့တယ်လို့လည်းသူကပြောပါတယ်အခုလိုအိမ်မီးလောင်သွားသူတွေအတွက်လိုအပ်တာတွေကိုဒေသခံတွေကကူညီကြသလိုအိမ်အာမခံခြေပြန်ရဖို့အကူအညီလည်းပေးပါတယ်အသက်39နှစ်အရွယ် Dion Scott ကအခုလိုပြောပါတယ်
We'll definitely rebuild and stay in this community I meanI can't.
အားလုံးပြင်ပြစီဒီမှာပဲနေတော့မှာပါ။ကိုပတ်ဝန်းကျင်အတိုင်းဝိုင်းရဲ့ကုညီဖေးမမှုကလည်းပြောမပြတက်လောက်အောင်ကိုရရောပါလေ။တခြားဖေကောမှသွားမနေချင်ပါဘူး
။တော်မီကနေမျိုးတွေအထိကူးဆက်လောင်ကျွမ်းမှုကိုတားဆီးဆော့ချဖို့ဆိုရင်လာမယ့်10နှစ်အတွင်းမှာအမျိုးသားတစ်တော်ဥယျာဉ်တွေအတွက်ဘီလီယံ20သုံးဖို့လိုပြီးတော့တခြားပြည်နယ်မျိုးရောအားလုံးအတွက်ဘီလီယံ30လောက်လိုအပ်မှာဖြစ်ကြောင်းအမေရိကန်စိုက်ပျိုးရေးဝန်ကြီးပြောခွင့်ရကပြောပါရခင်ဗျာ။
ဒါကတော့ကိုအောင်အောင်အပတ်စဉ်တင်ပြတဲ့သုဒ္ဓဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်တင်ပြနေကြကန္တာတစ်ခုဖြစ်တဲ့သိပ္ပံနဲ့နီးပညာအစီအစဉ်ကိုဆက်လက်ပြောပြပါဦးမယ်။ရေခဲပြင်ဖုံးနေတဲ့မြောက်ဝင်ရိုးစွန်းကအာတိတ်ဆွန်ဒေတာမှာရေခဲတွေအကြီးပျော်နှုန်းကမကြခင်နှစ်တွေအတွင်းသီးသီးသားသားမြန်လာနေတယ်လို့တရုတ်သုတေသနစာတမ်းတစ်ခုမှတွေ့ရပါတယ်။ကပတလောစစ်ပွဲတွေနဲ့အလုံများနေချိန်မှာတရုတ်ကအာတိတ်ဒေတာမှာသူဒေတနာကိုထဲထဲဝင်ဝင်လှုပ်လာနေတဲ့အပေါ်ကပနိုင်ငံတွေကစိုးရိမ်လာနေပါတယ်။ဘာကြောင့်ပါလဲ?ဂျပန်အန်နဝါသိပ္ပံကနည်းပညာဌာနကဒေါက်တာမိုးကျော်သူကိုဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းပြီးတင်ပြပေးမှာပါ။
တဲ့ဝန်ဒေတာမှာသူစကန်နေချပြီးတော့သူတေသနာတွေလုပ်နေတာအများကြီးပဲသိပ္ပံပညာနဲ့ပတ်သက်ပြီးတော့ဒီတရုတ်နဲ့ပတ်သက်ပြီးတော့သူတေသနာတွေတွဲလုပ်နေတဲ့လူတယောက်အနေနဲ့ဒီတရုတ်ရဲ့ဒီအာတိတ်ဒေတာသူတေသနာလုပ်ရတဲ့ပုံမှာဘယ်လိုမျိုးလဲ
ဟုတ်ကဲ့ခင်ဗျာဒီတရုတ်ရဲ့အာတိတ်ကိုစိတ်ဝင်စားတဲ့ဆိုတဲ့ဥစ္စာကသတင်းတွေတော့မှတကယ်ပေါ်လာတဲ့ဥစ္စာတော့2018ပေါ့နော်အခုလက်ရှိသမ္မတရှီကျင်းပင်ရဲ့ဒီတက်လာပြီးရဲ့နောက်ပိုင်းမှာဒီတောင်ပြုတ်ပြင်းတဲ့ကိစ္စတွေကလည်းတော်တော်လေးသတင်းနေနဲ့ဖြစ်လာပြီးတော့မှတကဘာလုံးကဝိုင်းပြီးကန့်ကွက်တဲ့ဟာကြီးရှိလာတဲ့အချိန်မှာပဲသူတို့ဒီပိုလမကြီးရဲ့အစီအစဉ်တွေ plan တွေပေါ်လာပြီးရဲ့နောက် 2018မှာပြည်နိုင်ငံ policy ဆိုပြီးတော့ဒီကမ္ဘာလုံးကိုကျင်းညာလိုက်တယ်။အဲ့ဒီမှာသူပြောလိုက်တဲ့ဥစ္စာမှာဒီကမ္ဘာလုံးကပြည်ထားမိသွားတဲ့ဥစ္စာပြည်နိုင်ငံဟာအထိုင်းနဲ့နီးသောနိုင်ငံ near arctic state ဆိုပြီးပြောလာတဲ့ဟာမှာဒီကမ္ဘာလုံးကဝိုင်းပြောတာအာတိတ်စဝန်းထဲမှာရှိတဲ့နိုင်ငံနဲ့စဝန်းအပြင်မှာရှိတဲ့နိုင်ငံဆိုတဲ့အခုချိန်တတ်မှတ်ထားတဲ့အနေအထားနှစ်မျိုးကလွဲပြီးတော့တရုတ်ပြောတဲ့နီးယာအာတိတ်မှာရှိတဲ့နိုင်ငံဆိုတဲ့ဥစ္စာလက်မခံနိုင်ဆိုပြီးအကုန်လုံးဝိုင်းပြောကြတယ်ပေါ့နော်။နောက်ပြီးတော့သူ့ရဲ့ဒီတောင်တုတ်ပြင်လဲကိစ္စမျိုးအာတိတ်မှာဖြစ်လာတဲ့ကိစ္စဘယ်လိုမှလက်မခံနိုင်ဘူးဆိုပြီးအမေရိကန်နိုင်ငံတိုင်းဝန်ကြီးဌာနနဲ့ပြည်မြင့်ဌာနကိုပြောလိုက်တယ်ပေါ့နော်။အဲဒီကနေပြီးတော့ဇလန်းနေစလာတယ်ဟာပေါ့နော်။
Okay.အဘကြောင့်ဒီ Arctic 7 data မှာသူသွားပြီးသူကတည်းကလောက်တာပါလေ
ဟုတ်ကဲ့ခင်ဗျာပေါ့နော် Arctic 7ကြီးမှာရေခဲတွေပျော်ပြီးတော့တမောလမ်းကြောင်းတွေဖြစ်လာမယ်ဒီမိုင်းတစ်လျှောက်လုံးမှာဒီ Arctic ဘုံဟိုရေခဲမရှိတဲ့အချိန်နဲ့ဒီလိုစက်မှုဖွံ့ဖြိုးတိုးတက်တဲ့ဟာမျိုးကမလုံနိုင်ကြတဲ့အခြေအနေမျိုးလို့ပြန်စားတာတွေလည်းအများကြီးရှိမယ်အနည်းဆုံးတော့ငားတွေအများကြီးရမယ်ဆိုတဲ့ဟာမျိုးပေါ့နော်ဒါကဘာလို့ငားလက်ဖမ်းနေတယ်ဒီကဆိုတော့သူ့အတွက်ကတော့စိတ်ဝင်စားတယ်ဆိုတော့လက်ခံနိုင်ပါလေဘာလို့ဆိုဂျပန်ကိုရီးယားတောင်မှကျဲတဲ့ဝင်ဝင်နဲ့ဟိုမှာ non permanent member ဆိုပြီးတော့ဒီ Arctic Council ပါနေအခြေအနေမျိုးမှာရှိရဆိုတော့လေဆိုတော့လက်ခံနိုင်တဲ့အခြေအနေမျိုးမှာရှိပါတယ်ဒါပေမဲ့သူလုံနေတဲ့သူတေသနာနဲ့နောက်ဆက်တွဲပေါ့နော်ဖြစ်လာတဲ့ဥစ္စာအခု Greenland မှာဆိုရင်ဒီ Red Arc ကပါရဲ့40ရာခိုင်နှုန်းလောက်ရှိတယ်ဆိုတော့ Greenland မှာသူကစပြီးတော့တူးတို့အတွက်စာချုပ်တွေပဲစပြီးချုပ်လာတယ်စာချုပ်ချုပ်တဲ့အချိန်မှာလည်းဒီဥကတကဘာလုံးမှာလုတ်တဲ့ပုံစံအတိုင်းပေါ့နော်ဒီအစိုးရတွေကိုနောက်ွယ်ရနေဝင်ပြီးတော့အိုဘယ်လိုကောင်းလဲနိုင်တဲ့ပုံစံမျိုးတွေလောက်လာတဲ့ဟာမျိုးတွေကအားလုံးလန့်လာတဲ့အနေအထားမျိုးပါ။
Okay. So တော့ဒီတရုတ်ကဒီ Arctic 7 data ကိုဝင်လာဒီသိပ္ပံဆိုင်ရာသုတေသနတက်တက်တယ်မဟုတ်ဘူးပေါ့နော်။ဆိုတော့တကယ်တော့တရုတ်ဒီ Arctic 7 data မှာလုပ်နေတဲ့သုတေသနလေးနည်းနည်းပြောပြပေးပါ
။သူတို့ကတော့ပြောရရင်ဒီစီးပွားရေးအောင်မြင်လာတဲ့2000ခုနှစ်လောက်ကတည်းကစပြီးတော့တောင်တရုတ်ပင်လယ်မှာအကြီးကျယ်လုပ်တဲ့အပြင်ကိုအမေရိကကဒီအီရတ်စစ်ပွဲဒီအာဖဂန်စစ်ပွဲတွေနဲ့အလုပ်ရှုံနေတဲ့အချိန်ရုရှားကလည်းယူကရိန်းနဲ့ဒီနေတိုးကိုရင်ဆိုင်မှုအတွက်စစ်အာပြင်းတဲ့အချိန်မှာအလုပ်အလုပ်များတဲ့အချိန်မှာသူကအာတိတ်ကိုစိမ့်စိမ့်စပြီးဝင်လာတယ်ပေါ့နော်အဲ့ဒီအချိန်မှာလည်းသူကလည်းအခုချိန်ကြည့်ရှိနေပြီးဒါစီမင်းစီကားတွေကိုမဖောက်ဖျက်ဘဲနဲ့နိုင်ငံရေးအရာသူဝင်ပြီးတော့ခြေလှယ်လို့ရမယ့်အနေအထားမျိုးဝင်လို့ရမယ့်အနေအထားမျိုးရှိအားနည်းတဲ့နေရာမျိုးပေါ့နော်အခုမှပြောရတော့ဒိန်းမတ်ဒိန်းမတ်မှာဆို Greenland ကသူကပြီးကြခွဲတဲ့ကိုပိုင်အုပ်ချုပ်ခွင့်လုပ်ချင်ရကြတယ်။နေမီကအကြီးပဲရှိတယ်။ဒါပေမဲ့လူကြီးက9000ပဲရှိတယ်။ဆိုတော့အဲ့လိုနိုင်ငံမျိုးမှာသူကအပါလေးသွားပြီးတော့စီဝါရေးရရင်းနှီးမြှုပ်နိုင်မဲ့နိုင်ငံကိုတိုးတက်အောင်လုပ်ပေးမယ်။အဲ့ဒါဆိုရင်သူကဒိန်းမတ်ကနေပြီးတော့ Greenland ကခွဲထွက်မယ်ဆိုလေအဆင်ပြေမယ်ဆိုတဲ့ပုံစံမျိုးတွေပေါ့နော်။အဲ့လိုမျိုးလေးတွေနဲ့ဝင်လာအများကြီးပါဆိုတော့ကျွန်တော်ဒီမှာဒီနောက်ဖက်မှာလည်းမြေပုံတွေပြတာရှိပါတယ်။ Norway မှာရှိတယ်၊ Finland မှာရှိတယ်၊ Greenland မှာရှိတယ်၊ Iceland မှာရှိတယ်ပေါ့နော်။အဲ့လိုအမျိုးနောက်ပြီးဆွေဒင်မှာလည်းရှိတယ်ဆိုတော့စကန်နေ9ခုလောက်ဖွင့်ထားတယ်ဒါပေမဲ့ပါမင်းနဲ့လည်းလို့တော့မဟုတ်ပါဘူးသွားလိုက်သူဒေတာ data ယူလိုက်ဆိုတဲ့ဟာမျိုးဒါပေမဲ့ခုနပြည်တယ်မြေပေါ်မှာပဲသိပ္ပံကိုအဓိကထားသလားကြည့်ပြန်တော့ဘယ်လိုခေါ်တော့သိပ္ပံစာရဲ့စာတန်းနေသူဒေတာရလက်ဒီထုတ်တာမှကြည့်လိုက်ရင်တိကျကအနည်းဆုံးဖြစ်နေတာတွေ့နေရတယ်ပေါ့နော်အဲ့တော့သူ့ဟာယူသားရလားဆိုတဲ့ဟာမျိုးထောက်ပြတဲ့အချက်လက်တွေလည်းဒီချိန်စာပြီးပေါ်လာနေပါတယ
်ဟုတ်ကဲ့ Arctic data ကဒီရေခဲပင်ဖုံးတဲ့ data ပေါ့နော်တရုတ်ကသူ့တေသနလောက်ထားတဲ့အရာဆိုဒီရေခဲအရေပြောနှုံးနေတိတ်မြန်လာတယ်လို့သိရပါတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါဦ
းဟုတ်ကဲ့ခင်ဗျာဒီတကယ့်ကိုကြံခဲ့တဲ့တလားနှလားလောက်ပဲထုတ်တွင်းနောက်ဆုံးထွက်တဲ့သူ့တေသနစာတမ်းအရာဆိုရင်ကျွန်တော်တို့သိပ္ပံပညာရှင်တွေကြိုတင်တွက်ချက်ထားတဲ့ဟာတွေချက်ကိုအရန်ကိုမြန်တယ်ပြောရရင်ကြံခဲ့တဲ့နှစ်40ပေါ့နော်1989ကနေ2020ခုနှစ်ကြားထဲမှာနှစ်40အတွင်းမှာ4ဆလောက်အခုချိန်တိုးတက်မှုကမြန်လာတယ်ဆိုတဲ့သဘောပါရည်ရွယ်မှုဖောက်ပြန်လို့ကဘာကြီးပူနွေးလာလို့ရောင်းဝင်ရုံးဆုံးကရေခဲတွေပျော်တယ်။ရေခဲတွေကမြန်မြန်ပျော်တဲ့အတွက်ကြောင့်တစ်ခါပြန်ပြီးကဘာကြီးမှာရည်ရွယ်မှုပိုပြီးဖောက်ပြန်တဲ့အပိုင်းတွေဖြစ်လာမယ်။ပြောင်းလဲမှုတွေဖြစ်လာမယ်ဆိုတဲ့ဟာတွေမှာ
ဒီရေခဲအရေးပျော်နှုံးကဘလောက်မြန်တယ်လို့သူတို့တွေ့လဲ။ဘာသာတခြားဘယ်သူမှစိတ်ဝင်စားတဲ့အချိန်မှာသူကဒီ Arctic data မှာရောက်ချပြီးတော့သူ့တေသနာတွေလောက်တာဆိုတော့
ကျွန်တော်တို့ဒီဟိုအရာဆိုရင်သူ့တေသနာရလာအရာဆိုရင်ငွေ1989ပါနော်ခုနပြောသားရဲ့ခဏမှာပဲမှာဒီမြောက်ဝင်းစုမှာရှိတဲ့ရေခဲပမာဏပေါ့နော်တစ်တင်လုံးမပြောတဲ့ရေခဲပမာဏဩစတြေးလျတိုက်ပြီးတခုအရွယ်လောက်ရှိရပေါ့နော်3.8တန်းစကွဲမီတာရှိတယ်အဲ့ဒါကအခုကြံခဲ့တဲ့နှစ်30အတွင်းမှာပြင်1.8ဒီဆို30ရာခိုင်နှုန်းဒီဘာလောက်ကိုပျော်ချသွားတဲ့ဆိုတဲ့သဘောပါအဲ့တော့အဲ့ဒီနှုန်းကလည်းဆက်ပြီးတက်နေအောင်ပါပါအခုဆိုရင်2050ကတကယ် critical ပေါ့နော်အရန်ကိုပျော်တဲ့ဟာအရန်များပါမယ်ဆိုတဲ့ဟိုမှန်ထားရှိပါတယ်အဲ့တော့အခုလက်ရှိမှာကိုပဲနွေရာသီမှာ3လောက် တမောတွေဖြတ်လို့ရတယ်ပေါ့နော်အရင်တော့ဘယ်လိုမှဖြတ်လို့မရတဲ့ဟာကိုပုံမှန်ကုန်တင်တမောတွေဖြတ်လို့ရတဲ့အခြေအနေလောက်ဖြစ်လာတဲ့ဥစ္စာကနောက်15နှစ်နေတော်တော်များများကိုဖြတ်လို့ရမယ်ဆိုတဲ့ဟာမျိုးကလည်းစီးပွားရေးအရာပေါ့နော်အားလုံးစိတ်ဝင်စားတဲ့အဓိကအချက်တစ်ခုပ
ါအခုတရုတ်ကဒီအာတိတ်ဆက်ဝန်ဒေတာမှာအဓိကလုပ်နေသူအန်တိတ်ဒေတာဒီတာဝန်ရိုးစွန်းဘက်မှာရောသူသွားပြီးတော့သူတည်တနာလောက်တာတွေမျိုးရှိပါလ
ားဒီမိကုန်းကအဓိကအချက်ပဲပေါ့နော်တရုတ်ကဘာကြောင့်မျိုးရိုးစွန်းမှာအရန်ကိုအရင်စိုက်ရတယ်ဆိုတောင်ဝင်ရိုးစွန်းက1959ခုနှစ်မှာပဲပြောရရင်တရုတ်ကွန်မြူနတီပါတီအာဏာစရပြီးတရုတ်နိုင်ငံလုံးကိုစပြီးတော့ချိန်သိမ်းနိုင်တဲ့အချိန်မှာပဲသူကစီးရင်ပိတ်လိုက်တယ်။နေမီတောင်းဆိုခွင့်ဘလူးမှမပေးတော့ပါဘူးဆိုပြီးတော့အားလုံးသဘောတူလိုက်တယ်။အဲ့မှာငကူရှိပြီးသားလူတွေပေါ့နော်လက်ဦးထားတဲ့လူပေါ့။ပြီးတော့1980လဲကြာရောတောင်ဝင်ရိုးစွန်းမှာအန်တာတစ်ဒေသမှာဒီတတ်တုရှာခွေပြန်ဇာတ်ရှာခွေအားလုံးကိုပိတ်ပင်တားမြစ်လိုက်ပြီးတော့သိပ္ပံသူတေသနာနဲ့ဒီဟိုငင်းချိုင်းရဲ့အတွက်ပဲလောက်ကြရမယ်ဆိုပြီးတတ်မှတ်လိုက်တဲ့ဒီကတရုတ်ကသူတေသနာကိုတော့မှသူများမြေပေါ့ပေါ့။ကြာမှတ်မိတဲ့လောက်ကတော့ဩစတြေးလျရဲ့မြေပေါ့ပေါ့။ငှားပြီးတုံးတယ်ဆိုတဲ့ပုံစံမျိုးပဲကြာဘူး။သူ့မှာကိုယ်ပိုင်မြေတော့မရလိုက်။အဲ့ဒါအဲ့အတွက်ကြောင့်မှန်လို့လေအာတိတ်မှာကသူ့အတွက်ကအခွင့်အရေးကဒီကဘာမြေကြီးပေါ်မှာသူရစရာမြေကြီးကဒါနောက်ဆုံးပဲ။နောက်ဆုံးအခွင့်အရေးမှန်လို့အရန်ကိုလိုချင်တယ်စူးစမ်းနေတယ်လို့ပဲယူဆရပါတယ
်။ဒေါက်တာမူးကျော်သူရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်ပါ။
တော်ခင်မျိုးသက်အပတ်စဉ်တင်ပြတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ VOA ရဲ့အသံလွှင့်အစီအစဉ်တွေကိုလိုင်းနိုမီတာ25 kHz 11113ညလိုင်းနိုမီတာ40 kHz 9013ညလိုင်းနိုမီတာ58 kHz 9805တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ VOA ရဲ့သတင်းနဲ့ဆောင်းပါးတွေကိုကြည့်ရှုလို့ရတယ်ဆိုလို့ရှိရင် VOA ရဲ့ website စာမျက်နှာမှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းကြည့်ရှုနာတော်တာဆင်နိုင်ပါတယ်။VOA ကိုစာရေးသားဆက်သွယ်လို့ရတယ်ဆိုလို့ရှိရင်တော့ email ကနေတဆင့်ဆက်သွယ်ရေးသားနိုင်ပါတယ်ရေးသားရမယ် email လိပ်စာကတော့ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်အခုတော့ကြန့်ရှိနေတဲ့အချိန်တွေအတွင်းမှာဒေါက်ခင်မျိုးသက်ကသတင်းအချင်းချုပ်တွေကိုပြောပြပါအောင်မယ
်ယူကရိန်းကိုအနောက်နိုင်ငံတွေကရှေ့အကူအညီတိုးမြှင့်ပေးရခဲ့တဲ့နောက်မှာရုရှားရဲ့ဆစ်ဆင်နွှဲမှုပုံစံဟာပြောင်းလာနေပြီးတော့အရင်ကအထူးဆစ်ဆင်ရေးဖြစ်နေရုရှားသမ္မတဗလာဒီမီယာပူတင်ပြောဆိုပြီးတော့တိုက်ခိုက်နေရတာကနေအခု NATO ရှစ်မဟာမိတ်အဖွဲ့နဲ့အနောက်နိုင်ငံတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့အနေအထားဖြစ်လာနေတယ်လို့ EU ဥရောပသမဂ္ဂနိုင်ငံရေးဌာနအကြီးအကဲကတိုကျိုမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ရုရှားကယူကရိန်းကနေရာအများပြားကိုမစ်ဆိုင်းဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တဲ့အတွက်ကျေတပ်ပရင်းနေမှာ7ဦးသေဆုံးရတယ်လို့တောက်ချန်နေမှာနောက်ထပ်10ဦးသေဆုံးခဲ့ပြီးတော့ဒါဇင်နဲ့ချီဒဏ်ရာရခဲ့တဲ့အတွက်အခုလိုတုံ့ပြန်ပြောဆိုခဲ့တာလို့ပြောပါတယ်။အီရန်နိုင်ငံနဲ့ဆက်နွယ်နေတဲ့အရှေ့ဥရောပတိုက်တာတွေပါဝင်တဲ့ရာဇဝင်ခိုင်းအဖွဲ့ဝင်3ဦးဟာအီရန်နယ်ပွားအမေရိကန်နိုင်ငံသားလူခွင့်လှုပ်ရှားသူလည်းဖြစ် VOA ပါရှန်ဌာနရဲ့ရုပ်မြင်သံကြားတင်ဆက်သူအမျိုးသမီးတဦးလည်းဖြစ်တဲ့မာရှီအလီနီဂျက်ကိုလောက်ကျန်တပ်ဖြတ်ဖို့ကြိုးပမ်းရမှာပါဝင်ပတ်သက်နေတယ်လို့အမေရိကန်တရားရေးဌာနကတောက်ကြန်နေမှာပြောပါတယ်ဒီပါဝင်သူ3ဦးစလုံးကိုဖမ်းထားကြောင်းနဲ့လူတက်မှုငွေကြေးခွာခြားမှုတွေနဲ့တရားဆက်ဆုပ်ထားတယ်လို့ရှေ့နေချုပ်မရိဂလန်ကပြောပါတယ်လူမှုကွန်ရက်ဆာမျက်နှာတွေပေါ်မှာကြောင်ညာသူတွေဟာလူမျိုးဘာသာနဲ့လိင်ခွဲခြားမှုဆိုင်ရာအစွန်းရအောင်လုပ်သူတွေနဲ့ကြံရပါဖြစ်နေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကတောက်ချန်နဲ့ဂျူးလူမျိုးအသက်ခံတဲ့နိုင်ငံတကာဟိုလိုကော့စ်အောက်မေ့ပွဲမင်ကွန်မှာထည့်သွင်းပြောကြားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်မှာလာရောက်ခိုလုံကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရာပြန်ရေးအတွက်အကူအညီပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရက OIC Islamic Council ကိုမှန်ကြားလိုက်ပါတယ်။အယ်ဂျီးရီးယားမှာကျင်းပတဲ့PUIC Islamic Council ဖွဲ့ဝင်နိုင်ငံတွေကလွှတ်တော်မှတ်တွေတောက်ကြံတဲ့အစည်းအဝေးမှာအခုလိုပန်ကြားလိုက်တာလည်းဖြစ်ပါတယ
်။သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြသွားတာပါ။ဒီကနေ့အတန်လွင်အစည်းအဝေးတွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစည်းအဝေးထုတ်လုပ်ရေးမှူးကကိုခင်မောင်စိုးမင်းဖြစ်ပါတယ်။အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့Zubair Attaher တို့ဖြစ်ပါတယ်။ VOA ရဲ့စနေနေ့မနေ့ဖက်အတန်လွင်အစည်းအဝေးတွေလည်းဒီမှာတင်ပေးပြီးဆုံးပါပြီ။မြန်မာပြည်သူပြည်သားအားလုံးလည်းဘေးရန်တွေကင်းဝေးကြပါစေ။ VOA ကိုကြည့်ရှုနာတော်တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ
This program has come to you from the Voice of America, Washington.